ဒီနေ့သစ္စာ၄ပါးတွေကမဂ်ဂင်၁၀ပါးပေါ့သစ္စာ၄ပါးနားလည်ရင်မဂ်ဂင်၁၀ပါးနားလည်တော့တယ်လို့ဆိုရမှာပေါ့။ဒါဆိုတော့တတုထသစ္စာဟာမဂ်ဂင်၁၀ပါးပဲ။ဒါမှအဲ့ဒီမဂ်ဂင်၁၀ပါးကိုအကျေနားလည်အောင်လိုက်မယ်ဆိုတော့ဒါအများကြီးဖြစ်သွားမှာ။ဒါဆိုဒီမဂ်ဂင်၁၀ပါးနဲ့ခြုံလိုက်ရင်တရားတွေအများကြီးဒီကဲဝင်လာ။ရှင်းဥစွာအဲ့ဒီမဂ်ဂင်၁၀ပါးကံမဲ့ရဲ့မဲ့ခင်ရဲ့ဒီနှစ်ခုပထမနားလည်ဖို့အရေးကြီးတယ်။ဟာမဲ့မဲ့ခင်အဲ့တော့မဲ့ဆိုတာကိုနားလည်ဖို့ကပထမဗာလဲဆိုရင်ဝိပဿနာတရားအားထုတ်လို့အဆုံးတိုင်အောင်ရောက်သွားပြီးတဲ့နောက်အဲ့ဒီဝိပဿနာရဲ့အကျိုးဆက်အနေနဲ့ဖြစ်ပေါ်လာတဲ့စိတ်တစ်ခုရှိတယ်။အဲ့ဒီစိတ်ကိုမဲ့စိတ်လို့ခေါ်တယ်တရားဒီရတယ်လို့ဆိုရင်အဲ့ဒီ message အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာဖြစ်ပေါ်တာကိုပဲခေါ်တာအဲ့ဒီစိတ်ကို message လို့ခေါ်တယ်အဲ့ဒီစိတ်ကအဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာရှင်းလုံးကတခါမှမဖြစ်ဘူးခဲ့တဲ့စိတ်မျိုးအဲ့ဒီ message ဖြစ်တဲ့အခါကျတော့အဲ့ဒီ message ကဘယ်ကိုအာယုံပြုတယ်လဲဆိုတော့နိဗ္ဗာန်ကိုအာယုံပြုနိဗ္ဗာန်အာယုံပြုတော့အဲ့ဒီ message ပေါ်တယ်အဲ့ဒီ message ကသူ့ကိစ္စအနေနဲ့ဘာလုပ်တယ်ဆိုရင်ကိလေသာတွေကိုအကျွတ်မဲ့ပယ်တယ်ကိလေသာပယ်တဲ့နေရာမှာခိတ္တခဏပယ်တာရှိတယ်ဟုတ်တခြင်းကကလေးနော်တခဏကလေးပယ်တာရှိတယ်ဒီတည်းနည်းနည်းကြာပြီးတော့ပယ်တာရှိတယ်လုံးဝအပိဓာတ်နောက်ထပ်မပေါ်အောင်ပယ်တာရှိတယ်အဲ့ဒီသုံးမျိုးမှာမဲ့စိတ်ကပယ်တာကနောက်ထပ်တော့မှမပေါ်အောင်ပယ်ရင်းနည်းနဲ့ပယ်လိုက်အေးအဲ့ဒါကြောင့်မို့ဟိုတရားဒီရတယ်လို့ဆိုတဲ့အခိုက်အတန့်မှာအဲ့ဒီပုဂ္ဂိုလ်ရဲ့တန်တာမှာ message ဖြစ်တယ်အဲ့ဒီ message ကနိဗ္ဗာန်ကိုအာရုံပြုတယ်အဲ့တော့အဲ့ဒီ message ကကိလေသာတွေကိုအကျွမ်းမဲ့ပယ်အဲ့ဒီ message ဆိုတာနဲ့အတူတူကွာစေတသိက်ဆိုတာတွေဖြစ်ဒီအဘိဓမ္မာဗုဒ္ဓဘာသာအမှားဆိုရင်စိတ်ရဲ့စိတ်တိတ်ရဲ့ဒီနှစ်ခုကိုခွဲခြားပြီးတော့သိထားဖို့လည်းအရေးကြီးတယ်။ဟာစိတ်ဆိုတာကဒီအာယုံကိုတိတတ်တဲ့သဘောတရားလို့ဒီလိုခေါ်တယ်။အာယုံဒီ awareness of the object အဲ့လိုအာယုံကိုသိယုံမျှကလေးသိတာအဲ့ဒါကိုစိတ်လို့ခေါ်တယ်။အဲ့ဒီစိတ်နဲ့အတူတူစိတ်တိတ်ဆိုတာတွေဖြစ်တယ်။အဲ့စိတ်တိတ်ဆိုတာတွေကအခုလူတွေနားလည်နေတဲ့စကားနဲ့ဆိုရင်အဲအကောင့်အစိုးခံစားမှုဆိုတာစိတ်ထဲမှာဖြစ်တဲ့ခံစားမှုဆိုတာစိတ်တသိက်အမှအတန်းပြူတယ်ဒါစိတ်တသိက်နှလုံးသွင်းနေဒါစိတ်တသိက်လိုချင်တယ်စိတ်တသိက်စိတ်ဆိုးတယ်စိတ်တသိက်တွေးဝေးရမသိဘူးစိတ်တသိက်အမှရတယ်တတိဒါလည်းစိတ်တသိက်တည်ကြည်တယ်တမာတိဒါလည်းစိတ်တသိက်သိတယ်ပညာဒါလည်းစိတ်တသိက်မလို့ရင်ဘူးဒါလည်းစိတ်တသိက်မေတ္တာဒါလည်းစိတ်တသိက်အဲ့ဒီလိုစိတ်တသိက်ဆိုတာတွေကတော့အများကြီးရှိတယ်အဲ့ဒီစိတ်တသိက်ဆိုတာတွေကစိတ်ဆိုတာနဲ့အတူတကွဖြစ်နေရှိတယ်စိတ်ဖြစ်မှစိတ်တသိက်ဆိုတာဖြစ်နိုင်တယ်စိတ်မဖြစ်ရင်စိတ်တသိက်မဖြစ်နိုင်ဘူးဒါကြောင့်မို့စိတ်ကဥဆောင်တယ်စိတ်ကပဓာနာအတူတူတော့ဖြစ်ကြတာပဲတပြိုင်နက်တစ်ခဏတည်းမှာဖြစ်ကြတာပဲဒါမှလို့စိတ်ဖြစ်မှဒါစိတ်တသိက်ဆိုတာဖြစ်နိုင်တယ်အဲ့တော့စိတ်တသိက်ကsecondary ပေါ့ဟာစိတ်က primary သူကမူလအခု message ဆိုတာလည်းပဲခုနလိုအာယုံကိုတိတက်တဲ့သဘောတရားအနေနဲ့စိတ်အဲ့ဒီ message နဲ့အတူတူကစိတ်တသိက်ဆိုတာလေဖြစ်အဲ့တော့အဲ့ဒီစိတ်တသိက်စိတ်ထဲမှာအခု making 7ပါးဆိုတာပါအဲ့ဒီ making 7ပါးဖြစ်တဲ့စိတ်တသိက်တွေဟာအဲ့ဒီ message နဲ့အတူတူကဖြစ်တာခေါ်တယ် making 7ပါးရဲ့list ကြာလားဟမ်ဘယ်နဲ့ခေါင်းရမ်းတော့ဘယ်နဲ့မသိအောင်ဟမ်ဟောမဂ်ဂင်၈ပါးဆိုတာဘာရောတမ္မာဒိဋ္ဌိဟမ်တမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝတမ္မာဝါယာမ
သမ္မာတတိသမ္မာသမာဓိဒီရှင်မျိုးကိုမဂ္ဂင်လို့ခေါ်တယ်နော်အဲ့ဒီရှင်မျိုးစလုံးဟာခုနပြောတဲ့စေတသိက်တွေထဲမှာပါတယ်စေတသိက်တွေကြီးပဲဒါတွေကသမ္မာဓိဋ္ဌိဆိုတာလည်းစေတသိက်ပဲသမ္မာသင်္ကပ္ပဆိုတာလည်းစေတသိက်အဲ့ဒီသမ္မာဓိဋ္ဌိတို့သမ္မာသင်္ကပ္ပတို့ဆိုတဲ့သဘောတရားတွေကဝိပဿနာတရားအားထုတ်နေတဲ့အခိုက်အတန့်တွေကလည်းပဲဖြစ်ခဲ့ကြတာပဲမက်စိတ်ကြတော့လည်းပဲသူတို့ထပ်ပြီးတော့ဖြစ်တယ်အဲ့လိုဖြစ်တဲ့အခါမှာဒီဟိုမေဃသစ္စာမှာပါတဲ့မက်စိတ်ကအဲမေဃသစ္စာမှာပါတဲ့မက်ခင်ဆိုတာကအဲ့ဒီမက်စိတ်နဲ့အတူတူကတွဲပြီးတော့ဖြစ်တဲ့မက်ခင်စပါကိုခေါ်တယ်ဒါအတိအကျပြောမယ်ဆိုရင်ဒီဝိပဿနာအခိုက်အတန့်တော့ဖြစ်တဲ့ဒီတရားတွေရှိတယ်သူတို့ကလည်းပဲမဂ်ခင်လို့ခေါ်တယ်သူတို့ခေါ်တဲ့မဂ်ခင်ကတော့မဂ်ခင်အတိအကျအစ်စ်မဟုတ်သေးဘူးသို့တော့အဲ့ဒီမဂ်ခင်အစ်စ်စီတို့ရောက်အောင်သူတို့ကတွန်းပို့မဲ့မဂ်ခင်တွေဟိုအစာတကန်းနဲ့ပြောတော့လောကီမဂ်ခင်လောကုတ္တရာမဂ်ခင်နှစ်မျိုးရှိအဲ့ဒီမှာမေဃတစ္စာလို့ဆိုတာကိုအတိအကျပြောမယ်ဆိုရင်လောကုတ္တရာမဂ်ခင်ကိုဆိုလို့လေလောကုတ္တရာမဂ်ခင်ဆိုတာခုနပြောတဲ့မက်စိတ်နဲ့အတူတူဖြစ်တဲ့မက်ခင်ဖြစ်ပါနားလည်လားနော်မက်စိတ်နဲ့အတူတူဖြစ်တဲ့မက်ခင်ဖြစ်ပါကိုမက်ကတစ္စာလို့လည်းခေါ်တယ်နော်အဲ့ဒီဖြစ်ပါတွေ့ဖြစ်ပါအပေါင်းကိုမက်လို့ခေါ်တယ်ဟုတ်လားအဲ့ဒီမက်ရဲ့အစိတ်အပိုင်းဖြစ်တယ်တစ်ခုတစ်ခုအဲ့ဒီတစ်ခုတစ်ခုကိုမက်ခင်လို့ခေါ်တယ်မက်ခင်ဆိုတာပါဠိစကားမက်ခင်ကကလားမက်ကအင်ကအင်္ဂါဆိုတာပမာစကားလဲအင်္ဂါဆိုရင်နားလည်တယ်မဟုတ်လားဟမ်ကိုအင်္ဂါလို့ပြောလိုက်ရင်လက်တွေခြေတွေကောင်းတွေကိုကိုအင်္ဂါလို့ပြောလိုက်လူလို့ပြောလိုက်တဲ့ခါကျတော့အဲ့ဒီအစိတ်အပိုင်းတွေစုနေတာကိုလူလို့ခေါ်တယ်ဟုတ်တယ်မလားပြီးတော့မှဒီလူမှာခြေတော်ရှိတယ်လက်ရှိတယ်ခေါင်းရှိတယ်စသဖြင့်အဲထို့အတူပဲမက်လို့ပြောလိုက်ရင်ဒါကလူလို့ပြောတာမျိုးလိုပဲဒီစစ်ခုစလုံးကိုသူမက်လို့ခေါ်တယ်အဲတစ်ခုတစ်ခုကိုကြတော့မက်ဂွန်လို့ခေါ်တယ်အဲ့ဒီလိုမက်စိတ်နဲ့အတူတူကဖြစ်တဲ့အဲ့ဒီရှင်မျိုးကိုဒါအတိအကျပါလေမဟုတ်ချမက်ခင်လို့ခေါ်တယ်။ဒါမှမဟုတ်ဒီမက်ခင်တရားတွေဟာဝိပဿနာအားထုတ်နေတဲ့အခိုက်အတန့်မှာလည်းပဲဖြစ်ပေါ်နေတာပဲ။အဲ့ဒီဝိပဿနာအခိုက်အတန့်မှာဖြစ်ပေါ်နေတဲ့တရားတွေကိုလောကီမက်ခင်လို့သူခေါ်ရတယ်။ဟိုကကြတော့ပါတော့မက်စိတ်နဲ့အတူတူကဖြစ်တဲ့မက်ခင်ကြတော့လောကုတ္တရာမက်ခင်ဒီမေဃတစ္စာလို့ပြောရင်အတိအကျပြောရင်လောကုတ္တရာမေခင်ကိုဆိုလိုတယ်ဒါပေမဲ့အဲ့ဒီလောကုတ္တရာမေခင်ဟာလောကီမေခင်နဲ့ကျင့်ပြီးတော့ဖြစ်နိုင်မှာမလားလောကီမေခင်မဖြစ်ဘဲနဲ့လောကုတ္တရာမေခင်ရကမိုးပေါ်ကြနော်ယုတ်ကနေဖြစ်လာပါမလားဘယ်တော့မှမဖြစ်ဘူးအဲ့တော့မေဃတစ္စာကိုပွားတယ်လို့ပြောရင်အမှန်တမ်းပြောရင်အဲဒီလောကီမေခင်ကိုပဲကျင့်ရတာပဲဒါပေမဲ့လို့အဲ့ဒီလောကီမက်ခင်ကိုကျင့်တဲ့အချက်ပွားများတဲ့အချက်ကမက်အခိုက်တမှာအပြည့်အစုံသူရောက်သွားတယ်ထို့အထိရောက်သွားတယ်။ဒါကြောင့်မို့မက်အခိုက်တမှာကိုမက်ခင်ကိုပွားများတယ်လို့ဒီလိုသုံးနေစကား။အမှန်ကတော့ဟိုအောက်ကလှုပ်လာခဲ့တဲ့အချိန်ကဒီကြတော့တစ်ခါလဲအမြင့်ဆုံးရောက်သွားတာ။အဲ့ဒီအမြင့်ဆုံးဖာကိုသူကပွားများတယ်လို့ခေါ်လိုက်တာ။အဲ့တော့မက်ကတစ္ဆာကိုပွားများတဲ့ဆိုတာဟိုမုတ်ချအပြင်ပြောမယ်ဆိုရင်အဲ့ဒီမက်အခိုက်တမှာဟိုအထို့အထိရောက်တဲ့ပွားများမှုမျိုးကိုပွားများတယ်လို့ခေါ်တယ်။သို့တော့အဲ့ဒီပွားများမှုကခုနပြောတဲ့အတိုင်းပဲလောကီမက်ခင်ကမလာလို့မဖြစ်ဘူး။လောကီမက်ခင်ပွားများပြီးတော့မှသူရှိရောက်။အဲ့တော့ဘာကြောင့်မက်အခိုက်အတန့်မှာဖြစ်တဲ့ဟိုစစ်ပါးကမက်ခင်လို့ခေါ်တယ်လေ။နော်။မက်ခင်ကိုအတိအကျကောက်ယူရတယ်လေဆိုတော့မက်အခိုက်အတန့်ရောက်ပြီးရင်အဲ့ဒီပုံကကဘယ်တော့မှနောက်ပြန်မဆုတ်တော့ဘူး။ဤကံနိဗ္ဗာန်သို့သွားတော့မှာမလွဲမချော်နိုင်တော့အဲ့လိုမလွဲမချော်နိုင်တဲ့အခိုက်အတန့်ကိုဒါဤကံမဲ့အခိုက်အတန့်မဲ့ခင်အဲ့ဒီကမှာအဲ့ဒီမှာဖြစ်တဲ့တရားတွေကိုမဲ့ခင်လို့ဆိုတာအတိအကျခေါ်ဝိပဿနာအခိုက်အတန့်မှာတော့ဖြစ်နေတဲ့မဲ့ခင်ကဝိပဿနာအဆုံးမြောက်ဖဲနဲ့အလေလောက်တယ်လည်းပဲသူကဆက်အာမထုတ်ဖဲနေခြင်းလည်းနေမယ်အဲလမ်းမလမ်းကြီးခြင်းလည်းလမ်းမီအောင်မယ်အဲ့ဒီကမှာဟိုရောက်ဒီရောက်ဖြစ်မယ်ဆိုရင်သူကမသေးချာသေးဘူးလို့ဆိုလိုတယ်နိဗ္ဗာန်ရောက်ဖို့ကမတိရသေးဘူးဟိုလမ်းမှာပျက်စီးနိုင်သေးတယ်ဟာလာဒီလိုဝိပဿနာအကျင့်ကိုကျင့်နေတဲ့ခိုက်တံမှာ
အဲမဲ့ခိုက်တဲ့ရောက်ပြီးတဲ့ပုဂ္ဂိုလ်ကတော့ဘယ်တော့မှမပြတ်သေးတော့ဤကံကိုရောက်တော့မှာဆိုတော့လမ်းကြီးတလမ်းဘေးလမ်းတွေပါတယ် exit တွေပါတယ်ဘာမှမရှိတဲ့လမ်းကြီးတလမ်းရှိနေဆိုတော့အဲ့ဒီလမ်းပေါ်ရောက်ရင်အဲ့ဒီမြို့ရောက်ဖို့ကတေချာသွားပြီအဲ့ဒီလမ်းပေါ်မရောက်ခင်လမ်းတွေလေးကနေပြီးတော့လာနေမှာဆိုတော့အဲ့ဒီလမ်းတွေလေးကလမ်းနေအဲ့ဒီလမ်းတွေလေးလမ်းနေတဲ့အခိုက်အတန့်မှာသူဟာဟိုမြို့ကိုရောက်မယ်လို့မပြောနိုင်ဘူးဒါဆိုအဲ့ဒီလမ်းတွေလေးမှာကြတော့ဟိုနောက်ထပ်လမ်းလေးတွေအခွဲလေးတွေရှိသေးတော့လမ်းချော်သွားနိုင်သေးတယ်ဟုတ်လားအဲ့ဒါကြောင့်မအဲ့ဒီတုန်းကသူ့ကိုအေကံမဲ့ခင်လို့မခေါ်သေးဘူးပေါ့မင်းအေကံဟိုမြို့တော့ရောက်မယ်လို့မပြောနိုင်သေးဘူးအဲဟိုလမ်းမကြီးတက်လဲဝင်ပြီရောလမ်းမကြီးရောက်တဲ့နေ့တစ်ချိန်နဲ့သူကအဲဟိုမြို့ရောက်ဖို့ကတေချာသွားပြီဒါလမ်းမအခွဲတွေပါဘာမှမရှိတော့ဘူးအဲ့ဒီကသူ့ကိုတကယ်ရောက်ပြီလို့ဆိုရတာပေါ့အဲဟိုတုန်းကတော့ရောက်ချင်လဲရောက်မယ်မရောက်ချင်လဲမရောက်တော့မတေချာသေးဘူးပေါ့အဲ့တော့တေချာတာကိုယူပြီးတော့မဲ့ခင်ရှင်းပါဆိုတာမက်စိတ်နဲ့အတူတူကဖြစ်တဲ့အဲတရားဖြစ်ပါကိုမက်ကင်လို့ခေါ်တယ်ဒီလိုပြောရတယ်နော်ဒါပေမဲ့လိလာရှင်းချံဖို့အနေနဲ့ပြောမယ်ဆိုရင်တော့လောကီမက်ကင်ကိုပဲကိုယ်ကလိလာရှင်းချံရမှာလောကုတ္တရာမက်ကင်ကိုပွားများနေလို့ရတာမဟုတ်ဘူးလောကုတ္တရာမက်ကင်ကခုနပြောလို့ပွားများမှုရဲ့အတွေ့အထိရောက်တဲ့အဟာကိုခေါ်တာအဲ့တော့ဟိုလက်တွေ့အပြင်ပြောမယ်ဆိုရင်တော့မက်ကင်စစ်ပါကိုကျင့်နေဆိုတာဟာလောကီမက်ကင်စစ်ပါကိုကျင့်ရတာဒါကြောင့်မို့မက်ဆိုရင်ဘာဆိုလို့တည်းချစ်ပန်းအပေါင်းကိုမက်လို့ခေါ်တယ်မက်ခင်ဆိုတာကအဲ့ထက်ကတစ်ခုတစ်ခုကိုခေါ်တယ်အဲဒါလေးကိုပထမနားလည်ထားရအောင်အဲ့ဒီမက်ခင်ချစ်ပန်းကိုမြတ်စွာဘုရားကမက်ကတစ္ဆာဒုမဟုတ်ဒုက္ခនិရောဓဂါမိနိပฏิပဒါလို့ဒီလိုပါဠိလိုအရှိကြီးခေါ်ထားတာဒုက္ခချုပ်ရာနိဗ္ဗာန်တို့ရောက်ကြောင်းဖြစ်တဲ့ဒုမဟုတ်ရောက်စေတတ်တဲ့အကျင့်ပေါ့ဒါမက်ခင်ချစ်ပန်းအဲ့ဒီမဂ်ကင်စစ်ပါးဟာဟိုလောကမှာနိလန်းနေတဲ့မှာဆိုရင်ဒါအမျက်ဆုံးမယ်လို့မြတ်စွာဘုရားကဟောတယ်နော်မဂ္ဂနသင်္ကီကောတိထောဆိုပြီးတော့အဲ့တော့လောကမှာမက်လို့ခေါ်တဲ့တရားတွေဟာအခုလိုအကျင့်လန်းကိုလည်းမက်လို့ခေါ်တဲ့ယိုယိုလန်းလည်းမက်လို့ခေါ်တဲ့စသဖြင့်မဟုတ်ခေါ်တာတွေအများကြီးရှိတဲ့အနေမှာအခုပြောတဲ့မဂ္ဂင်ဆိုတဲ့မက်ဟာအမျက်ဆုံးမယ်တဲ့အကောင်းဆုံးပဲအဲ့တော့တတဝါဒီစိတ်တက်စင်ကြေဖို့ရာเนาะစိတ်တက်စင်ကြေတာခုနကလို့မဲ့အခိုက်တန်ရောက်ပြီးတော့စိတ်တက်စင်ကြေဖို့ရာမှာတဲ့ဒီလမ်းတလမ်းမရှိတယ်တဲ့ဒီဟာဒီတစ်ခုဒီတော့လမ်းပဲတဲ့ဒါနားလည်ထားရမယ်မဲ့ကင်စစ်ပါဒီတစ်ခုဒီတော့လမ်းပဲတစ်ခုဒီတော့အရှင်းလဲမဲ့ကင်စစ်ပါအရှင်းမှာလွဲပြီးတော့တခြားဟာကျင့်ရင်စိတ်တက်စင်ကြေမှုเนาะကိလေသာကင်းကျင်းသွားတဲ့အဖြစ်မရောက်နိုင်ဘူးသို့မဟုတ်နိဗ္ဗာန်မရနိုင်ဘူးလို့ဒီလိုဆိုတယ်ဒါပြန်ဆိုပြရကတိတိကျကျဟောထားတာဖြစ်ဒါဘုန်းကြီးကဘာကြောင့်ဒီလိုပြောလဲဆိုတော့အခုခေတ်ဒီနိုင်ငံမှာကြတာလူတွေကတဲသဘောထားကြီးကျင်ကြတာနော်ဆိုတော့ဒီလမ်းတလမ်းနဲ့တည်းရှိတယ်ဆိုတော့သူတို့ကမကြိုက်ဘူးအဲတခြားနည်းလည်းရှိမှာပါပဲပေါ့ဖြစ်နေပါသေးတယ်ဒါတခုတည်းသာအမှန်တရားမဟုတ်ပါဘူးတခြားဟာတွေလည်းအမှန်တရားဖြစ်အောင်မှာပါပဲဖခင်ကဘာကြောင့်ဒီလိုပြောရတာလဲသူတို့ဖခင်ကဒီလိုပြောကမှမဟုတ်ပါဘူးစတဲ့ရှင်သူတို့တွေကသောတကတက်ကြ။ဒါမှမဟုတ်ကိုယ်ပြောရဲ။မင်းတို့ကြိုက်တာမကြိုက်တာကတော့မတတ်နိုင်ဘူး။ဒါမှလို့ဘုရားဟောတာကတော့အတိအကျပဲ။ဒီတနည်းပဲအေးသေးဝမင်ကောနတ်ရှင်ကျော်ဘုရားကတိတိကျကျဟောတာ။တခြားဟာမရှိဘူးလေဒီနီးလန့်ပဲတဲ့မဂ္ဂင်စိပါနီးလန့်ပဲတဲ့ဒီတတ်တော်တွေစိတ်တက်သင်ကျေဖို့ရ။အဲ့တော့ဒီနီးလန့်ဟာဘာလဲဆိုရင်ဒီမဂ္ဂင်စိပါတို့မှုတတိပဋ္ဌာန်အကျင့်အဲ့တော့တတိပဋ္ဌာန်အကျင့်ဟာတတ္တဝါတွေစိတ်ဓာတ်သင်ကြဖို့မှာတခုတည်းသောနိလမဲဆိုတာမယုံရင်လက်တွေ့စဉ်းစားကြည့်လို့ဟုတ်လားမင်းတို့တတိလွတ်သွားတဲ့နေ့တကယ်နဲ့မင်းတို့စိတ်ထဲမှာဘာတွေဖြစ်တယ်လဲ mindfulness ပျောက်သွားတဲ့နေ့တကယ်နဲ့လောဘဝင်လာမယ်ဒေါသဝင်လာမယ်မောဟဝင်လာမယ်မာနဝင်လာမယ်ဟုတ်တယ်မဟုတ်လားဒါကြောင့်မို့ mindfulness မရှိရင်ကိလေသာလာတာပဲဆိုရင်စိတ်ဓာတ်မသင်ကြဘူးဒါကြောင့်မို့စိတ်ဓာတ်သင်ကြဖို့ရမှာဒီ mindfulness တနည်းပဲရှိတယ်ဒါဘယ်လိုမှညင်းလို့မရဘူး။ဒါမှလို့ဒီ mindfulness ကိုလေ့ကျင့်တဲ့အခါမှာနီးအမျိုးမျိုးနဲ့ကျင့်နိုင်တာပေါ့။ဟုတ်လား။ဘုရားဟောထားတဲ့နီးနဲ့ပဲပြောကြပါစို့။တတိပဋ္ဌာန်တုံးမှာဆိုရင်အာနာပါနကျင့်နိုင်တယ်။နော်။ဣရိယာပဒဆိုတဲ့သွားရထိုင်လျောင်းဆိုတဲ့ဣရိယာပုတ်တွေကျင့်နိုင်တယ်။သို့မဟုတ်တံပင်ပိုင်းမှာဆိုရင်လည်းအသေးသေးဣရိယာပုတ်ကလေးတွေနဲ့ပတ်သက်ပြီးတော့ mindfulness ကျင့်နိုင်တယ်။အဲ့ဒီလိုကျင့်နည်းတွေတော့အမျိုးမျိုးရှိတယ်ပေါ့။ဘယ်လိုရှိဒီအဲ့ဒီကျင့်နည်းတွေအားလုံးဟာအခွင့်တာရကိုကင်လိုက်ရင်တတိအမှတ်ရမှုပေါ့ဟုတ်လားအဲ့ဒီတတိမရှိဘဲနဲ့ကတော့ဘယ်တော့မှ သိတတ်စင်ကြဖို့မဖြစ်နိုင်ဘူး။ဒါကြောင့်မို့သိတတ်စင်ကြဖို့တတ္တဝါတွေသိတတ်စင်ကြဖို့မှာတတိဆိုတဲ့လမ်းကြောင်းဟာတခုကြီးတော့လမ်းကြောင်းပဲ။အဲ့ဒီတတိကလည်းမဂ်ကင်စစ်ပါးထဲမှာပါတယ်။အဲ့ဒီမဂ်ကင်စစ်ပါးကိုတဲ့မင်းတို့ကြင့်ရင်တဲ့မြတ်စွာဘုရားဟောတယ်။နော်မင်းတို့ကြင့်ကြပါလေလေပထမတိုက်တွန်းတယ်နော်။ဒီမဂ်ကင်စစ်ပါးအရှင်ကြီးကြင့်ကြ။အဲ့လိုကြင့်ရင်ဒီမာနရဲ့ဟိုမိလျော်ချောင်းဖြစ်မယ်ဆိုလိုတာတော့ဟိုဒါခေါ်လဲကိလေသာတွေကိုနိုင်မယ်လို့ဆိုလိုတာပေါ့။အဲ့ဒီအကျင့်ကိုကျင့်ရင်တဲ့မင်းတို့ဟာဆင်းရဲခြင်းရဲ့အဆုံးကိုပြုနိုင်နိုင်တယ်လို့ဆင်းရဲခြင်းမှလွတ်နိုင်နိုင်တယ်တဲ့။ငါကိုယ်တိုင်တဲ့နော်အခုလိုဒီဆူးမြောက်နေသူတဲ့ကိလေသာတွေကိုပယ်ထုတ်ပြစ်နိုင်တဲ့ဒီ negative ဖြစ်ပါအကျင့်ကိုတဲ့ငါကိုယ်တိုင်တိတိခါကြတိပြီးတဲ့နောက်မှာမင်းတို့ကဟောထားတာ။မြတ်စွာဘုရားကတခြားတုတ်တုတ်မှလည်းဒီလိုပြောဘူး။ဟုတ်လား။ငါဟောတာတွေကကိုယ်တိုင်တိပြီးမှဟောတာမင်းတို့ကငါဟောတာကိုလိုက်နာကြ။ငါဟောတာကိုယုံကြလို့ဒီလိုပြောတဲ့တုတ်တုတ်ရှိတယ်။အဲ့ဒါဒီဟာကိုငါကိုယ်တိုင်နားလည်ပြီးတော့မှနောက်အခုမင်းတို့ကဟောပြတယ်။အဲ့တော့မင်းတို့ရဲ့တန်ဝါပါလဲဆိုရင်အဲ့ဒါကိုကျင့်ရမှာမင်းတို့တာပါ။ငါမင်းတို့ကြင့်မပေးနိုင်ဘူးပေါ့နော်မဲခင်စစ်ပါအကျင့်ဆိုကိုဘကိုကြင့်ရမှာကိုယ်တိုင်ကြင့်ရသူများကကြင့်ပြီးကိုကအချောင်ရဖို့ဒါမရှိဘူးဒါမြတ်စွာဘုရားကသုချတဲ့အနေနဲ့ပေးလို့လည်းမရဘူးအေးကိုကကိုကြင့်ရမယ်ဒါမြတ်စွာဘုရားဒီမှာဟောတာဖရာဆိုတာတဲ့နော်တင်ပေးတဲ့ပုဂ္ဂိုလ်ပဲတဲ့တင်ပေးတဲ့ပုဂ္ဂိုလ်မြတ်တာဖြစ်တယ်ဆရာမြတ်တာဖြစ်တယ်အဲတော့ဆရာဆိုတာတပည့်ကိုသင်ယူတာတင်ပေးနိုင်တယ်သူကိုယ်တိုင်ကတပည့်အတွက်သာမကျက်နိုင်ဘူးပေါ့အဲ့လိုသာကြက်ပေးနေရင်တော့လည်းသိတ်ကောင်းပါလားဟမ်ကျောင်းသားတွေမင်းတို့အေးစိကစားနေကြကွာငါမင်းတို့တက်သာကြက်ပေးမယ်ဆိုတော့အခါလေဆရာရပန်းကျောင်းသားတွေလည်းရပန်းလည်းသိတ်ကောင်းပါလားထို့သူပဲမြတ်စွာဘုရားကအဲမင်းတို့အေးစိနေကြငါကျင့်ပြီးတဲ့ငါရပြီးတော့မင်းတို့ငါပေးမယ်ဆိုရင်လည်းသိတ်ကောင်းပါလားအခုတော့ဒီလိုမဖြစ်နိုင်ဘူးကိုယ်ကိုယ်တိုင်မကျင့်ရမယ်ကိုယ်ကိုယ်တိုင်မကျင့်လို့ရတော့မရဘူးအေးအဲ့လိုကြည့်ရင်လည်းမင်းတို့ဟာမာနရဲ့အနှောင်ဖွဲ့ဖြစ်တဲ့ကိလေသာတွေမှနော်လွတ်မြောက်နိုင်မယ်လို့ဒီလိုမြတ်စွာဘုရားကဟောထားတယ်ဒါမဂ်ကင်7ပါးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောထားတာဒါကြောင့်မဂ်ကင်7ပါးဆိုတာဟာတတ္တဝါတွေစင်ကြယ်ဖို့ရာတစ်ခုကြီးသောနိလန်းဖြစ်တယ်ဆိုတာကိုနားလည်ထားရမယ်ဒီမဂ်ကင်7ပါးကိုမြတ်စွာဘုရားဟာကိုတော်တိုင်ပိုင်းပိုင်းနိုင်နိုင်နားလည်ပြီးတဲ့နောက်မှာတတ္တဝါတွေကိုဟောထားတယ်ဒီမဂ်ကင်7ပါးဆိုတာသူကျင့်ကိုကျင့်ရမယ်မကျင့်လို့မရဘူးเนาะမြတ်စွာဘုရားထူတာတွေဟာအာညံကြက်ကြက်ပေးုံတာပေးနိုင်တယ်တင်ပေးုံတာပေးနိုင်တယ်ဒီမဂ်ကင်7ပါးအကျင့်ကိုကျင့်ရင်ကိလေသာအနှောင်အဖွဲ့မှလွတ်မယ်လို့ဒီလိုမြတ်စွာဘုရားဟောထားတယ်ဒါမဂ်ကင်7ပါးဒီနေ့ဒီမဂ်ကင်7ပါးကိုအသေးစိတ်သွားကြအောင်အဲ့ဒီမဂ်ကင်7ပါးအကျင့်ဟာမြတ်စွာဘုရားကမသာသနာမှာဒါဒီမဂ်ကင်7ပါးအကျင့်ရှိတယ်တဲ့နော်တခြားသာသနာမှာဒါမျိုးမရှိဘူးလို့တည်တည်လင်းလင်းဟောထားတယ်။မြတ်စွာဘုရားပရိနိဗ္ဗာန်ပြုခံနေမှာသုဘဒ္ဒဆိုတဲ့ပရပိုက်ပေါ်တယ်။ဘာသာကြတခြားဘာသာပရပိုက်ကြီးလာပြီးတော့မြည်တဲ့အခါကျတော့မြတ်စွာဘုရားဒီဟာဖြစ်တယ်။သူကတော့သူ့ဆရာကြီးပြောတာမှန်လားမမှန်ဘူးလားဆိုတာပြီးတော့မြတ်စွာဘုရားကသူ့ဆရာကြီးပြောတော့မှန်တယ်မှန်တယ်ဆိုတော့မပြောဘဲနဲ့ဒီအကျင့်သာသနာမှာဒီမဂ်ကင်7ပါးအကျင့်ရှိတယ်အဲ့ဒီသာသနာမှာသောတာပန်ယဟန်တဂရဂံယဟန်အနာဂံယဟန္တာယဟန္တာယဟန်စွာတွေရှိနိုင်တယ်အဲ့တော့မဂ်ကင်7ပါးအကျင့်မရှိတဲ့သာသနာမှာသောတာပန်တဂရဂံအနာဂံယဟန္တာယဟန်မရှိနိုင်ဘူးဒါတိုက်သူပွင့်ပွင့်လင်းလင်းမြတ်စွာဘုရားကဟောပြီးတော့မှငါသာသနာမှာတော့ကိုဒီမဂ်ကင်7ပါးအကျင့်ရှိတယ်အဲ့ဒီလိုဟောလိုက်တဲ့အခါမှာသုဘယဟန်သုဘပရပိုက်ကြီးကတိတ်မြတ်စွာဘုရားဟောတာကိုသဘောကျသွားပြီးတော့တပည့်ခံတယ်ဟုတ်လားတပည့်ခံပြီးတော့ချက်ချင်းတော့ယဟန်ဖြစ်ခြင်းပါလေတလို့ယဟန်ပြုပေးရတယ်အဲ့ဒါမြတ်စွာဘုရားပြန်ပြိဋိနိဗ္ဗာန်ပြုဖို့သုံးလေးနိုင်တော့လိုတော့တယ်အဲ့ဒီချိန်ကမှန်နိုင်တာအဲသူယဟန်ပြုပြီးတဲ့နောက်မြတ်စွာဘုရားစီလာတော့မြတ်စွာဘုရားကကမ္မထမ်းပေးလိုက်တယ်အဲကမ္မထမ်းပေးပြီးချက်ချင်းသူကကမ္မထမ်းသွားကျင့်တော့လာဈဉ္ညာလျှောက်ပြီးကျင့်တယ်လို့ဆိုတယ်အဲ့တော့မြတ်စွာဘုရားပြိဋိနိဗ္ဗာန်မပြုခင်မဲ့အဲ့ဒီသုဘယဟန်ကြီးယဟန်တာဖြစ်သွား။ဒါမို့အဲ့ဒီသုဘပရပိုက်ကြီးပေါ်လေနောက်ယဟန်ဖြစ်တဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရားရဲ့နောက်ဆုံးမျက်စောက်သားဝကလို့ဆိုတာ။အဲ့ဒါမြတ်စွာဘုရားကိုတော်တိုင်းချွေချွတ်သွားတဲ့တတ္တဝါတွေထဲမှာနောက်ဆုံးပုဂ္ဂိုလ်ပဲသုဘတ္တဆိုတာ
အဲ့ဒီဒုဗ္ဗတာကိုမြတ်စွာဘုရားဟောတော်လဲတာပွင့်ပွင့်လင်းလင်းမဟောတာဒီမေခင်ဖြစ်ပါတရားအကျင့်ကိုပြည့်စုံစွာငါသာသနာတော်မှလာတွေ့နိုင်တယ်ဟာတခြားမှာမရှိဘူးဆိုတော့အခုဒီနေ့အဲ့ဒီမေခင်ဖြစ်ပါကိုအသေးစိတ်သွားကြအဲ့တော့အသေးစိတ်သွားရင်ခုနပြောတဲ့အတိုင်းမေခင်ဖြစ်ပါဆိုတော့ဘာလဲနော်ကံပြပြောဟောမေခင်ဖြစ်ပါသဘာတော့သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယာမသမ္မာတတိသမ္မာသမာဓိတဲ့ပထမသမ္မာဒိဋ္ဌိလာကြတော့နော်သမ္မာဒိဋ္ဌိဒိဋ္ဌိဆိုတာဟမ်ဒိဋ္ဌိဆိုတာဟိုဘာခေါ်လဲသူမူလအ ਨੇ ကတော့အမြင်လို့အဓိပ္ပာယ်ရှိတယ်နော်အမြင်ကိုဒိဋ္ဌိလို့ခေါ်တယ်ဒါပေမဲ့လို့များသောအားဖြင့်သုံးနေတာတော့ဒိဋ္ဌိဆိုရင်မှားတဲ့အမြင်ကိုတို့ကသုံးတယ်ဒိဋ္ဌိလို့ပြောလိုက်ရင်ဒါမှားတဲ့အယူလို့ပဲဒါအများနားလဲဒီလိုပဲယူကြတယ်အမှန်ကတော့ဒိဋ္ဌိဆိုတဲ့စကားလုံးကတော့အမှန်လည်းဖြစ်နိုင်တယ်အမှားလည်းဖြစ်နိုင်တယ်ပေါ့ဒါတော့တာမင်ရဘူးနော်ဟိုမြင်ချင်းဆိုတော့အမြင်ဆိုတော့မှန်တဲ့အမြင်လို့လည်းဖြစ်နိုင်တယ်မှားတဲ့အမြင်လည်းဖြစ်နိုင်တယ်ဒါပေမဲ့လို့များသောအားဖြင့်ကတော့ဒိဋ္ဌိဆိုတဲ့စကားလုံးကိုသုံးရင်မှားတဲ့အမြင်လို့ပဲအဲ့ဒီဒိဋ္ဌိနဲ့ပဲသုံးတယ်မှန်တဲ့အမြင်ကိုသေချာပြောခြင်းရင်ရှိကပါထဲ့တော့သမ္မာဒိဋ္ဌိအဲ့ဒါတမ်းမှာဆိုရပါတော့မှန်ကန်စွာလို့ပဲပြောကြပါဘူးနော်မှန်ကန်စွာမြင်ခြင်းပေါ့တမ်းမှာဒိဋ္ဌိအဲ့အမြင်မှန်အတိမှန်ဒါကိုတမ်းမှာဒိဋ္ဌိလို့ခေါ်တယ်နောက်တစ်ခါအကျေပြောမယ်တမ်းမှာဒိဋ္ဌိဟုတ်လားပြီးတော့နောက်ဒုတိယကပါတော့တမ်းမှာသင်္ကပ္ပဒါပြီးတော့သင်္ကပ္ပဆိုတာအကျံအစီလို့ဆိုလို့လေနော်အဲ့ဒါတမ်းမှာသင်္ကပ္ပဆိုရင်ပါတော့မှန်ကန်စွာကြံစီခြင်းမှန်ကန်သောအကြံစီပေါ့နော်မှန်ကန်သောအကြံစီခြင်းမှန်ကန်တဲ့အတွေးအခေါ်ဒါမှမဟုတ်ဒီညမှာအတွေးခေါ်ဆိုတာတခြားဟာတွေပြောတာမဟုတ်ဘူးမှန်ကန်တဲ့အတွေးခေါ်ဆိုတာဒါနောက်လာလိမ့်မှာဒါလေဟုတ်လားအဲဒီတာမညတော့ဒီလောက်ပဲမှတ်တိုင်းခုမှန်ကန်သောကြံစီခြင်းအဲတွေ့ပါလားတမ္မာဝါစာဝါစာဆိုပါတော့ဝါစာဆိုမသိကြဘူးလားဝစီတို့ဝါစာတို့ဆိုစကားကိုခေါ်တာပေါ့နော်ဒါပြတမ္မာဝါစာဆိုရင်ပါလေအဲကောင်းစွာပဲပြောမှန်ကန်စွာလည်းပြောကြတယ်နော်မှန်ကန်စွာပြောဆိုခြင်းပေါ့အဲတမ္မာဝါစာနောက်တစ်ခုကပါတော့တမ္မာကမ္မန္တဒါပြကမ္မန္တဆိုတာကအလုပ်ပေါ့အမှုအလုပ်တမ္မာကမ္မန္တဆိုတော့အဲမှန်စွာအဲပြုလုပ်ခြင်းပေါ့နော်အဲတမ္မာကမ္မန္တနောက်တစ်ခုကပါတော့တမ္မာအာဇီဝအာဇီဝဆိုတာကအတက်မွေးမှုသမ္မာအာဇီဝဆိုတော့မှန်ကန်စွာအသက်မွေးမှုနော်မှားတဲ့အသက်မွေးမှုရှိတယ်မှန်တဲ့အသက်မွေးမှုရှိတယ်သမ္မာအမှန်ကန်စွာအသက်မွေးမှုပြီးတော့နောက်တစ်ခုကပါတော့သမ္မာဝါယာမနော်ကိုဗမာလူမျိုးတွေကပြောနေတယ်ပါဠိဖတ်ရင်လေးပင်ပင်ဖြစ်အောင်မှန်ကန်ကဖတ်ဖို့အရေးကြီးတယ်နော်သမ္မာကိုတမာလို့ဘာတော့မှမခေါ်နဲ့ဟုတ်လားနော်တမဟိုဗမာလူပြောอ่ะအဲဟိုသလုံးချင်းတွေ့ရင်တလုံးဖြုတ်ဖြုတ်ဆက်တာဟဲ့လားဆိုတော့တမာဒိဋ္ဌိတမာသင်္ကပ္ပနဲ့နော်အဲအဲ့ဒါအဲတိတ်မကောင်းဘူးအဲ့တော့ပါဠိစကားအနေနဲ့ပြောပြီဆိုရင်ပါဠိတန်ကြာရဏနဲ့ဆွတ်ပစ်တယ်အဲ့ဒီပါဠိစကားလုံးကိုပဲဗမာစကားလုံးအနေနဲ့ပြောပြီဆိုတော့မတတ်နိုင်ဘူးဆွတ်ချင်လို့ဆိုရတာလားဒါကြောင့်မို့တန်ငါနော်ပြီးတော့ဝါယာမဝါယမမဟုတ်ဘူးနော်ဝါယာမဗမာလူမျိုးတွေကနှုတ်တယ်နော်တမဝါယမလို့ပဲနှုတ်တယ်ဟုတ်တယ်မဟုတ်လားအဲအမှန်တရားတော့ဝါယာမဆိုတော့တမဝါယာမတမဝါယာမဝါယာမဆိုပါတော့ဗမာစကားပြည့်နေပြီဝါယာမဆိုဟမ်ဝါယာမဆိုအားထုတ်ကြဘူးခေါ်မလားအဲ့တော့တမဝါယာမဆိုရင်မှန်ကန်စွာအားထုတ်ခြင်းဒါမှန်ကန်တဲ့အားထုတ်မှုဒါလာလိမ့်မယ်နော်သမဝါယာမသမ္မာတတိနော်တတိဆိုတာကအမှတ်ရတာပေါ့နော်သမ္မာတတိဆိုရင်မှန်ကန်စွာအမှတ်ရခြင်းနော်ဗမာစကားတိုင်းမှာတတိရတယ်ဆိုလို့ပြီးတော့ဒါနားလည်မှန်ကန်စွာအမှတ်ရခြင်းသမ္မာတတိနောက်ဆုံးတစ်ခုပါတော့သမ္မာတမာဓိနော်အဲ့ကြတော့မလားတစ်လုံးနဲ့မလို့တမာဓိဟုတ်လားသမ္မာတမာဓိမှန်ကန်စွာတမာဓိဆိုပါတော့တည်ကြည်တာကိုခေါ်တယ်စိတ်တည်ကြည်တာစိတ်အာယုံတစ်ခုပေါ်မှာပဲစိတ်ရောက်နေတာနော်အဲ့ဒါကိုတမာဓိလို့ခေါ်အဲ့တော့တမ္မာတမာဓိဆိုရင်မှန်ကန်စွာတည်ကြည်ခြင်း အဲတည်ကြည်တာလည်းမမှန်ကန်တဲ့တည်ကြည်မှုမျိုးရှိတယ်မှန်ကန်တဲ့တည်ကြည်မှုမျိုးရှိတယ်ဟုတ်အဲဒီမှာမှန်ကန်တဲ့တည်ကြည်မှုမျိုးကိုတဏ္မာတမာတိလို့ခေါ်အဲအားလုံးပေါင်းလိုက်ရင်မဂ္ဂင်7ပါးအဲဒီမဂ္ဂင်7ပါးကိုအခုအသေးစိတ်သွားကြမယ်အဲတော့မဂ္ဂင်7ပါးအားလုံးဟာခုနပြောတဲ့စေတသိက်တွေကြီးနော်စေတသိက်စေတသိက်ဆို52ခုရှိတယ်အဲဒီစိတ်52ခုနဲ့ကျဲမှာဒီမဂ္ဂင်7ပါးဟာပါတယ်အဲတော့စိတ်နဲ့အတူတူကတွဲဖြစ်တဲ့သဘောတရားလေးတွေပဲအဲတော့ပထမဆုံးတမ္မာဒိဋ္ဌိတဲ့မှန်ကန်သောအမြင်အဲဒီတမ္မာဒိဋ္ဌိမှန်ကန်စွာမြင်ခြင်းဆိုတာဘာလဲလို့ဆိုတော့မြတ်စွာဘုရားကိုရောတိုင်းဆက်ပြီးတော့ဟောထားတာကြတော့ဒုက္ခတစ္ဆာကိုသိခြင်းသမုဒယတစ္ဆာကိုသိခြင်းนิโรธะติสสาကိုသိခြင်းเมฆะติสสาကိုသိခြင်းအဲ့တော့ติสสา4ပါးတရားကိုသိခြင်းကိုဘာလို့ခေါ်လဲသမ္မာဒိဋ္ဌိလို့ခေါ်တယ်။ဒါမြတ်စွာဘုရားကိုရော်တယ်ဟောထားတယ်။ဝီပင်းလို့ခေါ်တဲ့ဟိုအဖွင့်ပေါ့။ဟာဟို exposition ကြတာအဲ့ဒါဟောတယ်။အဲ့တော့သမ္မာဒိဋ္ဌိဆိုတာဘာကိုခေါ်လဲမှန်ကန်သောအမြင်မှန်ကန်စွာမြင်ခြင်းဆိုတာဘာကိုခေါ်လဲဒုက္ခติสสาကိုမြင်ခြင်းသမုဒယติสสานิโรธะติสสาเมฆะติสสาကိုမြင်ခြင်း။ဒါဖြင့်ติสสา4ပါးကိုမြင်နေဆိုတာဘယ်အခိုက်အတန့်မှသာမြင်နိုင်တာလဲ။မဲ့အခိုက်အတန့်မှာနော်သစ္စာလေးပါးကိုမြင်တာဒါကြောင့်မို့ဒီတမ္မာဒိဋ္ဌိအရာဘာကိုယူရမလဲဆိုရင်အဲ့ဒီမဲ့စိတ်နဲ့အတူတူကဖြစ်တဲ့တမ္မာဒိဋ္ဌိကိုယူရမယ်မှန်ကန်စွာသိခြင်းကိုယူရမယ်အဲ့တော့ဒုက္ခသစ္စာကိုသိခြင်းသမုဒယသစ္စာကိုသိခြင်းနိရောဓသစ္စာကိုသိခြင်းမဂ္ဂသစ္စာကိုသိခြင်းကောင်းပြီအဲ့ဒါကတော့ထိတ်တန့်အကြဆုံးတမ္မာဒိဋ္ဌိကိုမြတ်စွာဘုရားကဟောထားတယ်အဲ့ဒီထိတ်တန့်မရောက်ခင်လည်းပဲတမ္မာဒိဋ္ဌိမဖြစ်နိုင်ဘူးလား။နော်တမ္မာဒိဋ္ဌိဆိုတာမဖြစ်နိုင်ဘူးလား။အမှန်ကန်သိမြင်မှုတခြားအမှန်ကန်သိမြင်မှုတွေပေါ်မရှိနိုင်ဘူးလားဆိုတာရှိတယ်။ဟမ်ရှိတော့တမ္မာဒိဋ္ဌိဘယ်နှမျိုးရှိတယ်လဲဆိုရင်ဒါတမ္မာဒိဋ္ဌိ၅မျိုးရှိတယ်လို့ကျမ်းဂန်နေမှာဆိုထားတာ။ဟာအဲ့ဒီ၅မျိုးကိုတော့မှတ်မိအောင်မှတ်။အဲ့တော့ပထမကဘာလဲဆိုရင်ကမ္မတကတာတဲ့နော်ရေးရကြလားမသိဘူးကမ္မတကတာနော်တာကြီးနဲ့ရေးရမယ်တာကမ္မတကတာတမ္မာဒိဋ္ဌိဒါနံပါတ်1တမ္မာဒိဋ္ဌိကမ္မတကတာဆိုတော့ဘာလဲဆိုရင်ကံတာရှင်မိမိဥစ္စာရှိတယ်လို့အဲ့ဒီလိုသိတဲ့ဉာဏ်ကိုတမ္မာဒိဋ္ဌိလို့ခေါ်ပြန်ဒါလောကီတမ္မာဒိဋ္ဌိနော်တမ္မာဒိဋ္ဌိဆိုတာအမှန်မှန်ကန်သောအမြင်ဆိုတာတခြားတခြားသကားလုံးနဲ့ပြောမယ်ဆိုရင်ပါလေဉာဏ်ပဲနော်ဉာဏ်ပညာဒါဟုအတူတူပဲတရားဒါဟုပရိယေအနေနဲ့ဆင်းနနေမအနေနဲ့သုံးတာနော်တခါလေတို့ဘုန်းကြီးတခါလူတွေနားမလဲဘူးနော်ပရိယေဆိုရင်လူတွေကဘာလို့ထင်မလဲဆက်ပတ်ပြောတာလိန်ပြောတာမျိုးပရိယေလို့ဆိုတယ်မဟုတ်ဘူးအနက်တူသကားလုံးနှလုံးကိုလည်းပရိယေလို့ခေါ်တယ်ဒါဘုန်းကြီးဆုံးမှာဆင်းနနေကိုပရိယေလို့သုံးတယ်နော်ဒီအဲ့တော့ဒီသမ္မာဒိဋ္ဌိပညာဉာဏ်နော်နောက်ဝိပဿနာဓာရီယာအလုံးအတူတူပဲအတိပဲအတူတူပဲဉာဏ်ကိုပဲဆိုလိုတာအတိဉာဏ်ကိုဒါဒီလိုနာမည်အမျိုးမျိုးနဲ့သုံးတယ်ကောင်းပြီအဲ့တော့ကမ္မတကတာသမ္မာဒိဋ္ဌိဆိုတာပါတော့ ਨੇ ကံတရင်မိမိဥစ္စာရှိတယ်လို့သိမြင်တဲ့ဉာဏ်ကိုဒါကမ္မတကတာသမ္မာဒိဋ္ဌိအဲ့ဒီကမ္မတကတာသမ္မာဒိဋ္ဌိဆိုတာကတော့တရိယာမဲ့အခိုက်အတန့်မှာမှမဟုတ်ဘူးနောက်ဆုံးဝိပဿနာမထိုင်ခင်တောင်မှဒီကာမတက္ကတာတမ္မာဒိဋ္ဌိဖြစ်နိုင်တယ်ရနိုင်တယ်မြတ်စွာဘုရားရဲ့အဆုံးအမကိုကိုရတယ်မြတ်စွာဘုရားဟောထားတဲ့တရားကိုသိတယ်ဆိုရင်အဲ့ဒီမြတ်စွာဘုရားဟောထားတာကိုပဲကိုကယုံကြည်လက်ခံရင်အဲ့ဒီကာမတက္ကတာတမ္မာဒိဋ္ဌိဆိုတာမိမိတန်တာမှဖြစ်နိုင်တယ်ဒါတရားအာမတုခင်မဲဒါဖြစ်နိုင်ကံကံရဲ့အကျိုးအဲကံသာလျှင်တတ္တဝတွေမှာကံသာလျှင်မိမိဥစ္စာရှိတယ်ဆိုတဲ့အဋ္ဌညာဆိုတာအမှန်ကတော့ကံကံရဲ့အကျိုးကိုသိတယ်အဋ္ဌညာအတူတူပဲကံဆိုတာရှိတယ်ကံရဲ့အကျိုးဆိုတာရှိတယ်အဲ့ဒါတတ္တဝတွေမှာကံလဲအာကိုးစရာရှိတယ်ကံသာအမိကံသာအဖလို့လဲဗမာစကားသုံးလေးရှိတယ်ဒီကံအလိုက်ပဲကိုကကောင်းတာလုပ်ခိုင်းရင်လည်းကောင်းတဲ့အကျိုးရတယ်မကောင်းတာလုပ်ခိုင်းရင်လည်းမကောင်းတဲ့အကျိုးရတယ်အဲ့ဒီလိုကံတာရင်ကိုယ်ပိုင်ဥစ္စာရှိတယ်လို့သိတဲ့အတိညာကိုကမ္မတက္ကတာသမ္မာဒိဋ္ဌိလို့ဒီလိုခေါ်တာ အဲကာမတက္ကတာတမ္မာဒိဋ္ဌိမှာဆိုတော့အလှူလှူရတဲ့အကျိုးရှိတယ်အဲလောကလောဒီလောကဆိုတာရှိတယ်တခြားလောကဆိုတာရှိတယ်နော်မိဘဂုံကျေးဇူးဆိုတာရှိတယ်ပြတော့တတ္တဝါတွေဟိုဥပပတ်အဖြစ်ဖြစ်တဲ့ဟိုဘွားကနေပေါ်ပြီးတော့ဖြစ်တဲ့တတ္တဝါဆိုတာမျိုးတွေရှိတယ်ပြီးတော့ဒီတရားကိုအေကံသိပြီးတော့ဟောပြနေတဲ့ပုဂ္ဂိုလ်တွေရှိတယ်သဖြင့်ဒီလိုသိတဲ့အသိဉာဏ်မျိုးကိုကာမတက္ကတာတမ္မာဒိဋ္ဌိလို့ခေါ်တယ်နော်ကံကံရဲ့အကျိုးကိုယုံကြည်တဲ့အဋ္ဌဉာဏ်ပေါ့ဒါဒီအဋ္ဌဉာဏ်ဟာအနည်းနဲ့အများဗုဒ္ဓဘာသာဝင်တိုင်းမှာရှိတာပဲဗုဒ္ဓဘာသာဝင်မှန်ရင်ကံကံရဲ့အကျိုးယုံကြည်ကြတာရှိတယ်ကံကံအေးဗုဒ္ဓဘာသာဝင်အနေနဲ့နော်ကံကံအကျိုးကိုသိတယ်ဆိုတာမွေးကလေးကပါလာတယ်လို့ပြောရမလို့ဖြစ်တယ်အာဒါလို့ဆိုမွေးလာတဲ့ကိုမိဘကကံကံရဲ့အကျိုးယုံကြည်တဲ့မိဘကမွေးလာတာဆိုတော့အထူးတင်ကြားမနေရဘဲနဲ့အလိုလိုပဲတဲ့အဖော့ဖြစ်ပြီးတော့ကံကံရဲ့အကျိုးကိုယုံကြည်လာကြတာအနောက်ခါမှာတရားနာလို့ဖြစ်စေစာဖတ်လို့ဖြစ်စေပြီးတဲ့ပို့ပြီးတော့လေးလေးနက်နက်သိလာရင်တော့ပို့ပြီးတော့ကောင်းတာပေါ့အဲ့ဒီလိုကံဆိုတာရှိတယ်ကံရဲ့အကျိုးဆိုတာရှိတယ်လို့ဒီလိုသိတဲ့အသိဉာဏ်ကိုကမ္မတက္ကတာသမ္မာဒိဋ္ဌိလို့ဒီလိုခေါ်တယ်။နောက်တုတ်မှာကြတော့ကိုမြတ်စွာဘုရားကဘာဟောထားလဲဆိုတော့ကုသိုလ်ကိုသိတယ်အကုသိုလ်ကိုသိတယ်အဲ့ဒီကုသိုလ်ရဲ့အရင်းမူလကိုသိတယ်အကုသိုလ်ရဲ့အရင်းမူလကိုသိတယ်ဆိုရင်အဲ့ဒါလည်းပဲတမ္မာတိရှိတယ်။အဲ့တော့ကုသိုလ်မှအကုသိုလ်မှသိတယ်။အဲ့ကုသိုလ်ဟာဘာကိုအခြေခံပြီးတော့ဖြစ်လာလဲအကုသိုလ်ဟာဘာကိုအခြေခံပြီးတော့ဖြစ်လာလဲဆိုတာသိရင်လည်းပဲတဲ့ဒါလည်းတမ္မာဒိဋ္ဌိလို့ခေါ်ရတယ်။အဲ့ဒီတမ္မာဒိဋ္ဌိကတော့ခုနငါမျိုးတွေပဲထည့်မယ်မသိဘူး။ဒါကမ္မတက္ကတာလည်းထည့်ခြင်းနဲ့ထည့်ဖို့ရှိတာ။အဲ့တော့ကုသိုလ်ကိုသိတယ်အကုသိုလ်ကိုသိတယ်ဆိုတော့ကုသိုလ်ဆိုတာဘာလဲအကုသိုလ်ဆိုတာဘာလဲ။ကုသိုလ်ဆိုတာအပြစ်မရှိခြင်းကောင်းသောအကျိုးကိုပေးခြင်းဆိုတဲ့ဒီလက္ခဏာနှစ်ပါးနဲ့ပြည့်စုံတဲ့သဘောတရားကိုကုသိုလ်လို့ခေါ်တယ်။တခြားဒိဗေတရားကကုသိုလ်ဆိုတာ skillful ဖြစ်တယ်လို့ဘာလို့လဲရှိတယ်ဆိုတော့အရေးကြီးတဲ့ဟာကတော့ဗာလဲလက္ခဏာ characteristic အနေနဲ့ဆိုရင်ကုသိုလ်ဆိုတာဘာကိုခေါ်တယ်လဲအပြစ်မရှိခြင်းကောင်းသောအကျိုးကိုပေးခြင်းနဲ့ဒီနှမျိုးနဲ့ပြည့်စုံတဲ့ဟာကိုကုသိုလ်လို့ခေါ်တယ်တစ်စုံတစ်ခုလုပ်ရင်သူတော်ကောင်းကြီးအပြစ်တင်စရာဖြစ်မလားမဖြစ်ဘူးလားအပြစ်တင်စရာမဖြစ်ရင်ဒါအပြစ်မရှိဘူးပေါ့နော်ဆိုတော့ဒီကုသိုလ်ဆိုတာကောင်းတဲ့အကျိုးပေးတယ်မကောင်းတဲ့အကျိုးမပေးတော့ဘူးအဲ့ဒီလိုအင်္ဂါနှစ်ပါးနဲ့ပြည့်စုံတဲ့သဘောတရားမျိုးကိုကုသိုလ်လို့ခေါ်တာအဲ့ဒီကုသိုလ်အချက်မျိုးပေါင်းဘယ်နှမျိုးရှိတယ်လဲတဲ့နော်အကုသိုလ်ကဆက်ပြောမှကောင်းမလို့လို့ဖြစ်နေနော်အကုသိုလ်ပြောမှဒါရှောင်းလာကုသိုလ်ပဲဆိုရင်ဟုတ်ကလားကောင်းပြီကွာကဲအကုသိုလ်ကပြန်ဆက်ကြတယ်ဒါပြန်အကုသိုလ်ဆိုတာပြောမှပြန်လဲဆန်းအပြင်းနဲ့တကွဖြစ်ခြင်းမကောင်းသောအကျိုးကိုပေးခြင်းနော်ကောင်းသောအကျိုးမကောင်းသောအကျိုးဆိုတာချမ်းသာတဲ့အကျိုးမချမ်းသာတဲ့အကျိုးလို့ဆိုလို့ပဲအဲအပြင်းနဲ့တကွဖြစ်ခြင်းမကောင်းသောအကျိုးကိုပေးခြင်းလက္ခဏာရှိတဲ့သဘောတရားကိုအကုသိုလ်လို့ခေါ်တယ်အဲ့ဒီအကုသိုလ်အပြုလုပ်ခြင်းမျိုးဘယ်နှခုရှိလဲ10မျိုးရှိတယ်တဲ့နော်10မျိုးတော့နားလည်ကြရမှာမဟုတ်လားပြောခဲ့ဘူးလားလည်းမသိပါဘူးသူများအသက်သက်ခြင်းသုသာခိုးခြင်းသူများအိမ်ရာပြမခြင်းကာယကံ၃ခုနောက်ဝစီကံဘယ်နှမျိုးရှိတော့၄မျိုးရှိတယ်ဘာတော့လိန်ပြောတယ်ဂုံးတိုက်တယ်ကြမ်းကြမ်းထန်ထန်ဆဲဆိုတယ်အရင်များဖတ်များအကျိုးမရှိတဲ့စကားတွေပြောတယ်၄မျိုးအဲ့ဒါဝစီကံ၄မျိုးမနောကံ၃မျိုးတဲ့ဒါကသူများဥစ္စာကိုယ်ဥစ္စာဖြစ်ပါစေလို့စိတ်ထဲကတကယ်ပြင်းပြင်းထန်ထန်ကြံစီတာမျိုးတမညာလေးဖြစ်တာမျိုးမဟုတ်ဘူးနော်ဒီကငါဟာကိုဖြစ်မှာငါဟာဖြစ်ပါစေပေါ့လေဒါစိတ်နဲ့ကြံစီတာနဲ့တင်တာအကုသိုလ်ဖြစ်သွားပြီနော်အဲပြီးတော့သူများကိုတတ်ခင်တာမျိုးဒီကောင်သေးပါသေးဟဲ့နော်သေးမှအေးမှမှဒီကောင်ဟာမျိုးအဲ့ဒီလိုဖြစ်ရင်လည်းဒါစိတ်မနောကံအကုသိုလ်တစ်မျိုးဟိုဗျာပါဒလို့ခေါ်တဲ့ဒေါသပေါ့နောက်တစ်ခုကတော့မှားသောအယူယူတာပေါ့ဟာတတ္တဝါမြဲတယ်လို့ယူတယ်တတ္တဝါဟာနောက်ဘဝမရှိဘူးဒီဘဝပြီးတယ်ပြတ်သွားတယ်လို့ယူတယ်ပြီးတော့လောကမှာရှိတဲ့သဘောတရားတွေအဲမြဲတယ်ချမ်းသာတယ်ဟ
ဟိုအတ္တကောင်ရှိတယ်လို့ဒီလိုယူရမျိုးကိုမိစ္ဆာဒိဋ္ဌိလို့ခေါ်အဲ့ဒီ၃မျိုးကိုမနောခံလို့ခေါ်တယ်မနောခံ၃မျိုးနော်ပထမသူများပစ္စည်းကိုကိုယ်ပစ္စည်းလို့ကိုယ်ပစ္စည်းသိသိချင်တာမျိုးကိုအပိစ္ဆာလို့ခေါ်တယ်ဟိုသူများပစ္စည်းသိချင်တာသူများသိသိချင်တာကဗျာပါဒလို့ခေါ်တယ်နောက်ဆုံးဟာတော့မိစ္ဆာဒိဋ္ဌိပေါ့အဲ့ဒီလိုအကုသိုလ်ကဘယ်နှမျိုးရှိတော့ဆယ်မျိုးရှိတယ်နော်အဲ့ဒီဆယ်မျိုးကအကုသိုလ်ဆောင်နားလည်ထားရမယ်နားလည်ထားပြီးရင်နားလည်ရုံနဲ့မပြီးဘူးဘာလို့ဟာတော့ကြောင်ရမှာပေါ့အဲ့ဒါရဲ့ပြောင်းပြန်ဟာပါလေကုသိုလ်ဆယ်မျိုးပဲတဲ့ဆိုတော့ပါဏာတိပါဒမှာရှောင်းနေနော်သူပြတက်တချင်းမှာရှောင်းနေသုဒ္ဓါကိုချင်းမှာရှောင်းနေစတဲ့ချင်းပေါ့အဲ့ဒီလိုရှောင်းရင်ဒါကုသိုလ်ဆယ်မျိုးဖြစ်တယ်တဲ့ဒါကုသိုလ်အကုသိုလ်ဆယ်မျိုးကုသိုလ်ဆယ်မျိုးဒါကိုနားလည်ရမယ်နော်ဒါတမ္မာဒိဋ္ဌိရဲ့အစိတ်ပိုင်းနော်ပြီးတော့ဘာကိုအကြောင်းခံပြီးတော့ဒီအကုသိုလ်တို့ကုသိုလ်တို့တွေဖြစ်တယ်လေတဲ့နော်ဆိုတော့ဒီနေရာမှာအကြောင်းခံလဲဆိုတာအမှန်တော့အဲ့ဒီအကြောင်းနဲ့အတူတူကဖြစ်တာကိုဆိုလို့အမြင့်အမြင့်ခေါ်တယ်မူလလို့ခေါ်ရတယ်အတူတူကဖြစ်တယ်အဲ့ဒီမူလ၃ပါးရှိအကုသိုလ်ရဲ့မူလ၃ပါးရှိတယ်ကုသိုလ်ရဲ့မူလ၃ပါးရှိတယ်အကုသိုလ်ရဲ့မူလ၃ပါးကဘာလို့တူတူရင်းသိတာပဲလောဘဒေါသမောဟနော်လိုချင်တာဆိုလောဘစိတ်ဆိုးတာကဘာလို့ဒေါသတွေးဝေတာမသိတာအမှားသိတာမောဟမောဟမသိဘူးဆိုတာဒီခါလေးအမှားသိတာလို့မောဟခေါ်တယ်အဲ့တော့ဒေါသဆိုတဲ့ထဲမှာအကုန်ပါတော့လဲစိတ်ညစ်တာတို့ငူဆွေးတာတို့ငိုကြွေးတာတို့ဟိုဘာခေါ်လဲပူဆွေးတာပြောကြပါစို့နော်ပူဆွေးတာတို့စိတ်ပြက်တာတို့ကြောက်တာတို့ဒါတွေအလုံးကိုဒေါသလို့ပဲခေါ်တယ်။အဲလောဘဒေါသမောဟဒီ၃မျိုးဟာအကုသိုလ်ရဲ့မူလပဲနော်။အဲ့ဒီ၃မျိုးနဲ့တွဲရှိရင်သူ့ကိုဘာလို့ခေါ်လဲ။အကုသိုလ်လို့ခေါ်တာ။သူကနေထပြီးတော့ဟိုပေါက်ဖားဖြစ်လာတာမျိုးလည်းပဲအကုသိုလ်ဖြစ်တယ်။တို့တော့အရေးဟိုတကယ်နားလည်ဖို့ကတော့ဒီ၃ခုတစ်ခုခုနဲ့၃ပုံနှစ်ခုနဲ့တွဲပြီးတော့ဖြစ်တာကိုအကုသိုလ်လို့ခေါ်တယ်။သူများတက်ခင်တဲ့စိတ်ဖြစ်တဲ့အခါမှာစိတ်ထဲမှာဒေါသမရှိဘူးလားဒေါသနဲ့တွဲပြီးတော့မိမိစိတ်မှာဖြစ်နေဒေါသနဲ့တွဲဖြစ်ရင်မောဟဆိုတာလည်းပဲပါတယ်မောဟဆိုတာအများကြီးရှိတယ်သူများပစ္စည်းသူများပစ္စည်းတွေပါရှိလို့လိုချင်နေပြီဆိုတော့နော်လိုချင်လို့လောဘဖြစ်နေပြီဆိုရင်ဟောလောဘကိုစိတ်မှာဖြစ်တယ်မောဟနဲ့အတူတူတွဲဖြစ်ဆိုရင်ဒါအကုသိုလ်ဆိုတာကဆုံးဖြတ်လို့ရတယ်အဲ့တော့ကုသိုလ်အကုသိုလ်ကကုသိုလ်အကုသိုလ်မှန်ကိုယ်ပြောင်းအောင်ဘယ်လိုကြည့်မလဲအဲ့ဒီတဘောတရားတစ်ခုဟာဒါမှလောက်တဲ့ခါမှလည်းအလုပ်တစ်ခုဟာစိတ်ထဲမှာဒီလောဘပန်းနေသလားဒေါသပန်းနေလားသလားနော်မောဟပန်းနေသလားရှိပြီးတော့ပန်းနေရင်ဒီဟာကိုအကုသိုလ်လို့ခေါ်ရသူတို့မပန်းနဲ့သူတို့ရဲ့ပြောင်းပြန်သုံးခုပန်းနေရင်အကုသိုလ်လို့ခေါ်ရသူတို့ပြောင်းပြန်ဆိုပါလေမလို့ကျင်တာပေါ့နော်အလောဘလို့ခေါ်တယ်ပြီးတော့စိတ်မဆိုးတာအဒေါသလို့ခေါ်တယ်ပြီးတော့မတွေ့ဝေတာနော်အမောဟလို့ခေါ်အဲ့ဒီ၃မျိုးနဲ့တွဲဖြစ်ရင်ဒါကုသိုလ်လို့ခေါ်အဲ့ဒါကိုနားလည်ရမယ်ကုသိုလ်အကုသိုလ်ခွဲခြင်းရင်ဒါနဲ့ခွဲရတယ်ဒီအလောက်တစ်ခုခုဟာလောဘနဲ့လောဘပါနေတာဒေါသပါနေတာမောဟပါနေတာတို့မဟုတ်မလို့ရင်တာပါနေလားပေါ့ကံပစ္စည်းတစ်ခုကိုလှူတဲ့ခါကျရင်မလို့ရင်မှုမပါဘူးလားနော်မလို့ရင်လို့ပဲကိုယ်ကမတတ်မဲ့လို့မသွဲလန်းလို့ပဲလှူပေးနေဆိုတော့အဲ့ဒီခါမျိုးမှာဒီလူတဲ့အလှူဟာကုသိုလ်လားအကုသိုလ်လားဆိုဘယ်လိုဆုံးဖြတ်လဲကုသိုလ်ဆိုတော့လူတိုင်းဆုံးဖြတ်လို့ရတာပေါ့ဟုတ်လားဘာကြောင့်ကုသိုလ်လို့ခေါ်လဲအဲ့ဒီခိုက်တမှာသူ့မှာခုနပြောတဲ့လောဘဒေါသမောဟမရှိဘူးနော်အလောဘဟိုမလိုချင်မှုဆိုတာပါနေတယ်အဲဒါဖြင့်ဒီဟာအကုသိုလ်ပဲလိုချင်တာလိုချင်နေတဲ့ဒုရုံတခုတွေ့တာဆွဲလန်းနေတယ်ဆိုဒီကုမှာလောဘဖြစ်နေပြီဆိုရင်ဒါဟာပါလေအကုသိုလ်ပဲဆိုတာသိရတယ်အဲ့ဒီလိုကုသိုလ်အကုသိုလ်ခွဲခြားပြီးတော့နားလည်ရမယ်အဲ့ဒီကုသိုလ်ရဲ့အရင်းမူလအကုသိုလ်ရဲ့အရင်းမူလကိုနားလည်ရမယ်အဲ့လိုနားလည်ရင်လည်းပဲဒါပါတော့တမ္မာဒိဋ္ဌိပဲဒါနဲ့အခုတရားနာပုဂ္ဂိုလ်တွေဒီတမ္မာဒိဋ္ဌိနဲ့မပြည့်စုံဘူးလားရှင်းနာဘောကုန်းနော်ဒါတော့တော့တော့တော့နားလည်မှာဟုတ်လားငါကနားမလည်သေးလားအခုပြောလို့နားလည်သွားအဲ့ဒါကမ္မတကကမ္မတကဒါတမ္မာဒိဋ္ဌိနဲ့တော့ခွဲသွားဟုတ်လားအဲ့တော့အကုသိုလ်ကအကုသိုလ်ကအကြောင်းပြီးတော့သူရမူလဒါတွေကိုနားလည်ရင်လည်းပဲဒါသမ္မာဒိဋ္ဌိပါပဲတဲ့နောက်တစ်ခုကတော့ဗါတဲ့တော့ဟိုတစ်ခုတည်းစီသေးတယ်နော်သမ္မာဒိဋ္ဌိကာမတကတာသမ္မာဒိဋ္ဌိနောက်တစ်ခုကတော့ဇာနာသမ္မာဒိဋ္ဌိတဲ့ဇာနာဇာမင်းစွန်းနေကြီးရတယ်နော်ဇာနာသမ္မာဒိဋ္ဌိ
ဒါကတော့ဟိုသာခေါ်မလဲဇံပေါ့ဇံရတဲ့အခါမှာဇံနဲ့အတူတကွတွဲပြီးတော့ဖြစ်တဲ့ပညာကိုတမ္မာအဲဇာနာတမ္မာဒိဋ္ဌိလို့ခေါ်ဟုတ်ဒီတမထကမ္မထအားထုတ်တဲ့အခါမှာကတိုင်းရှိတယ်နော်သို့မဟုတ်ဘာခေါ်လဲအတုပကပ္ပဏ္ဏရှိတယ်ပေါ့လေတတ်တဲ့ချင်းကျင့်လို့တရားပေါက်တဲ့ခါမှာဇံဆိုတာရတယ်နော်ဇံစိတ်မိမိတဏ္ဍမှာဖြစ်တာကိုပဲဇံရတယ်လို့ဆိုရတယ်အဲ့ဒီဇံနဲ့အတူတူကဖြစ်တဲ့တမ္မာဒိဋ္ဌိကိုဇာနာတမ္မာဒိဋ္ဌိလို့ဒီလိုခေါ်တယ်အဲ့တော့ဒီဇာနာတမ္မာဒိဋ္ဌိဟာသမထကမ္မဋ္ဌာန်းကျင့်ပြီးတော့ဖြစ်နိုင်တယ်ပေါ့ဟုတ်လားသမထကျင့်လို့ဇံရတာနော်ဇံရခြင်းသမထကျင့်ရင်ဝိပဿနာမကျင့်အောင်ဟုတ်လားအဲအဲ့တော့တမထကျင့်ပြီးတော့ဇံရရင်အဲ့ဒီဇံနဲ့အတူတူပါလာတဲ့အာတမ္မာဒိဋ္ဌိကိုဇာနာတမ္မာဒိဋ္ဌိလို့ခေါ်တာနောက်တစ်ခုကတော့ဝိပဿနာတမ္မာဒိဋ္ဌိတဲ့နော်အဲ့တော့ဝိပဿနာအားထုတ်တဲ့အခါမှာဖြစ်တဲ့အမြင်မှန်ကိုဝိပဿနာတမ္မာဒိဋ္ဌိလို့ခေါ်တယ်ဒါဘယ်လိုအမြင်မှန်လဲနော်ဝိပဿနာအားထုတ်တဲ့အခါမှာဘယ်လိုအမြင်မှန်တွေကိုရတယ်လဲအဲ့တော့ဘယ်လိုမြင်မှရကြလဲဖြစ်ပေါ်လာတဲ့နော်ပြစ္ဆုတ်ပံခိုက်တာမှာသင်္ချာရာသင်္ချာရာကိုရှုနေပြီဆိုရင်ရှုတယ်ဆိုတော့မှတ်နေတာပေါ့လေရှုမှတ်မြင်အောင်ကြည့်နေပြီတဲ့ဒီစိတ်ထဲမှာမြင်အောင်ကြည့်နေပြီဆိုရင်အဲ့ဒီဟိုအမှတ်ခံရတဲ့သဘောတရားလေးတွေအာယုံလို့ခေါ်တဲ့သဘောတရားလေးတွေကိုတိတိချာချာသင်္ချာချာမြင်မြင်လားသိသိလားဟာငကိုတော့အစတော့ကတော့ခက်ဆန်ဆန်မသိရင်ဒီမှာခက်ဆန်ဆန်မြင်မယ်နောက်တမာဒီကအကောင်းလာတဲ့ခါကျတော့ဒါလေးတွေကိုယောဂီတွေပြောလက်နဲ့ကန်ကြည့်တယ်လို့သိတယ်ဆိုဟုတ်လားအဲ့လိုမြင်မယ်ပထမအဲ့လိုသူကဒါလေးကိုပဲပြက်ပြက်သားသားသင်္ချာချာနဲ့သူသိမြင်လာအဲ့လိုသိမြင်လာရတာနေပြီးတော့ဒါလေးရဲ့အစဖြစ်ပေါ်လာတာအဆုံးချုပ်သွားတာလေးတွေမြင်လာဒါတကယ်တမာရီကောင်းလာရင်မမြင်မဲကိုမနေဘူးဆိုမှမြင်မှလည်းပြောလို့မရဘူးမြင်တာပဲနော်အဲ့လိုမြင်လာလို့ဒီအာယုံလေးတစ်ခုကပေါ်လာလိုက်ချုပ်သွားလိုက်ပေါ်လာလဲချုပ်သွားလိုက်ဆိုတော့မြင်လာရင်အဲ့ဒီအာယုံကမြဲသလားမမြဲဘူးလားမမြဲဘူးဆိုတာအလိုလိုပေါ်မလာဘူးလားနော်ကိုကစာရွတ်ပြီးတော့သိရတာမျိုးမဟုတ်ဘူးအလိုလိုကိုညံလာတာပေါ်လာပြီသိလားအဲ့ဒီလိုသိတာအသိဉာဏ်ကိုဝိပဿနာတမ္မာဒိဋ္ဌိလို့ခေါ်ဒါဖြင့်ဝိပဿနာတမ္မာဒိဋ္ဌိဆိုတာชุบไหลโหชุบมัดไหลเตอายุงโหอนิจจังหุยละกองเนาะไม่แยกหุยละกองทุกข์ซินแยกหุยละกองอนัตตอัตตะมโหหุยละกองติตั้วราမျိုးကိုวิปัตตนาตัมมาทิฏฐิလို့ခေါ်ခုနကชุบလို့တော်တော်ဟိုအချိန်တော်တော်ရလာတဲ့ခါကျတော့အဖြစ်တာလေးပေါ့တည်တာလေးပြက်တာလေးတည်သွားတယ်ဆိုရင်အဲ့ဒီအဖြစ်အပျက်ကိုမြင်လာရင်မမြဲဘူးဆိုတာကိုအလိုလိုသိလာအဖြစ်ပြည့်မြင်ရတော့မမြဲတာလုံးထင်ရှားနေပြီပေါ့မမြဲဘူးဆိုတာသူ့အဖြစ်ပြည့်ရှိလို့မမြဲဘူးလို့ပြောရအောင်အဲ့လိုအဖြစ်ပြည့်မြင်လာတဲ့ခါကျတော့ဖြစ်ပြီးတော့ပြက်သွားသူကပြက်ပေါ့ဟုတ်လားပြက်သွားတာတွေမြင်နေရရင်အဲ့ဒီတရားဟာကောင်းတဲ့တရားလားမကောင်းတဲ့တရားလားမကောင်းတာလို့ပဲဆိုရမှာပေါ့လူချင်းစရာမဟုတ်တဲ့တရားကြီးပဲပြီးတော့ဒီဖြစ်တာပြက်တာကိုကြာကြာမြင်လာပြီပေါ့ရှုလာလို့ကြာကြာမြင်လာပြီဆိုရင်အဲ့ဒီအဖြစ်အပျက်ကနှိမ့်ဆက်နေတယ်ဆိုတဲ့သဘောတရားသိတဲ့မှာပေါ်ပေါ်လာ။ဘာမှကြည့်လိုက်ကြည့်လိုက်ဖြစ်ပြတယ်ဖြစ်ပြတယ်ဘာဟုဟုဟိုအာယုဟိုအာယုံကိုမှတ်လိုက်လဲဖြစ်ပြနေဒီအာယုံမှတ်လိုက်လဲဖြစ်ပြအဖြစ်အပျက်ကြီးပဲဆိုရင်ညီငွေလာမကြိုက်လာရှိရတာတောင်မှမကောင်းသလိုကြီးဖြစ်လာ။အဲ့ဒီလိုသိမျက်စရာမကောင်းဘူးနော်။အဲ့ဒီလိုသိမြင်လာတာမျိုးကိုဒုက္ခသဘောမြင်တယ်လို့ဆိုရတယ်။ဒုက္ခဆိုတာဟိုတကယ်နာကျင်တဲ့ဟာမျိုးကိုမှဒုက္ခလို့ခေါ်တာမဟုတ်ဘူး။လောကမှာနားလည်နေတော့ဒုက္ခဆင်းရဲတယ်ဆိုတာဆိုတော့လက်တူနဲ့ထုမိလို့နားလို့ဆင်းရဲသွားတာနော်မကောင်းဘူးလား။ဒါဆင်းညစ်တယ်ပါလေ။အဲ့လိုမျိုးကိုလည်းပဲဆင်းရဲလို့ခေါ်တယ်။ဒါပေမဲ့လို့ဒီမြတ်စွာဘုရားဆိုလိုတဲ့အခုဒီဝိပဿနာတဏ္ဍမှာမြင်မဲ့ဆင်းရဲကတော့အဲ့ဒီလိုဟာမျိုးကိုပြောတာမဟုတ်ဘူး။ခုနကပြောတဲ့အဖြစ်အပျက်ကိုမြင်ပြီးတော့ဒီအဖြစ်အပျက်ရဲ့အနှိမ့်ဆက်ကိုခံနေရတယ်လို့သိလာတာမျိုးကိုဒါဒုက္ခမြင်တယ်လို့ဆိုရတယ်။ဒါကြည့်လိုက်ကြည့်လိုက်ဖြစ်ဖြစ်ပြက်ဖြစ်ပြက်ကြီးဖြစ်ပြက်ကြီးဆိုဒါကြီးကနှိမ့်ဆက်လာခါလာပေါ်လာတော့လား။အဲ့လိုပေါ်လာတဲ့ခါမှာအတိညာကိုဒါဒုက္ခကိုသိတဲ့အတိညာလို့ခေါ်ရတယ်။အ အဲ့လိုအနိစ္စလည်းမြင်တယ်ဒုက္ခလည်းမြင်တယ်ဆိုရင်အနတ္တတဘောကလည်းမမြင်မမနေဘူးမြင်လာတော့တာဘာကြောင့်လဲအဲ့ဒီမမြင်နေတာကိုမြင်ပါစေလို့ကိုကလှုပ်လို့ရမလားမရဘူးနော်အဖြစ်ပြည့်နဲ့တိုက်ဆက်ခံနေရတာမနှိမ့်သက်ပါစေနဲ့အဖြစ်ပြည့်မရှိပါစေနဲ့လို့ကိုကတောင်းတာလို့မရဘူးအမိန်ပေးလို့မရဘူးဖြစ်ပြည့်နေဆိုတော့သူ့မှာအမြင့်တည်တဲ့အဖြစ်သာရရေရှိသေးလားမရှိလို့ပေါ့မရှိလို့ပဲသူဖြစ်ပြီးပြည့်နေတာဟုတ်လားရှိတယ်ဆိုတော့အများကြီးတည်နေမှာပေါ့ဆိုတော့အဲ့ဒီလိုသဘောတရားလည်းပဲအလိုလိုမြင်လာမြင်လာအဲ့ဒါဘာလဲဆိုတော့အနတ္တသဘောကိုမြင်တာလို့ခေါ်ရတယ်အများကြီးတည်တဲ့သဘောတရားမျိုးမရှိဘူးဟိုတတုံတယောက်ကနေပြီးတော့အပေါ်ကနေပြီးတော့အမိန်ပေးလို့မရဘူးပြီးတော့အနှစ်သာရမရှိဘူးဆိုတာအလိုလိုတည်မြင်လာတယ်အဲ့လိုတည်မြင်လာရင်ဒါဘာလဲဆိုရင်အနတ္တသဘောကိုတည်မြင်လာပြောဒီတရားကိုရှုနေလို့အမှတ်ခံရတဲ့အာယုံနဲ့မှတ်တဲ့စိတ်ကိုပြောကြပါစေဒီနှစ်ခုပဲရှိတယ်ဒီနှစ်ခုကိုပဲတကယ်အေကံမြင်နေရတယ်ဆိုရင်ဒီနှစ်ခုမှအလွတ်နော်အတ္တဆိုတဲ့ဟာမျိုးမရှိဘူးဆိုတာလည်းမြင်လာတယ်အတ္တဆိုတာအမြဲတမ်းတည်ပြီးတော့ဆိုတော့ခန္ဓာကိုယ်တစ်ခုနဲ့တစ်ခုပြောင်းသွားပြီးတော့နောက်ဆုံးတော့နိဗ္ဗာန်ရောက်တာမဲ့ဆိုတော့ဒီဇမာကြီးနဲ့တွေ့တယ်မှာစတဲ့နဲ့ယူတဲ့အယူရှိတယ်အဲ့ဒီယူကတော့ဗာလဲဆိုဒုဒုခန္ဓာကိုယ်ကမှအတ္တဆိုလေးရှိတယ်နော်ဒီအတ္တလေးကပဲကောင်းတာဆိုးတာလည်းခံစားနေတာပဲဒီအတ္တလေးကသိတာပဲဒီလိုယူဆဒီအတ္တလေးဟာဒုသေးတဲ့ခါကျတော့ဒုခန္ဓာကိုယ်ကထွက်တော့ပြီးတော့ခါနောက်ခန္ဓာကိုယ်အတ္တထဲဝင်သွားအဲ့ဒီဘုရားမှလည်း तू ကသူ့ကြောင့်ခံစားပါလေနောက်တစ်ခါဒီလိုပဲ तू ကဟိုလူတွေအဝတ်ဟောင်းလဲပြီးတော့အဝတ်တဝတ်တလို့ပဲ तू ကလည်းခန္ဓာဟောင်းကနေအတ္တယူယူသွားတယ်လို့ဒီလိုယူဆတဲ့ဝါဒရှိတဲ့ဟိန္ဒူဝါဒပါအဲ့တို့အလိုကတော့အဲ့လိုပဲတို့မှာအတ္တဆိုတာလေးတစ်ခုရှိတယ်ပေါ့ဝိပဿနာတရားတကယ်အားထုတ်လို့တကယ်မြင်လာတဲ့ပုဂ္ဂိုလ်ကျတော့အဲ့ဒါဘယ်လိုလုပ်မြင်နိုင်လဲအဲ့ဒါရှိမှမရှိပဲမရှိလို့ရှားလို့လည်းမတွေ့ဘူးပေါ့မမြင်ဘူးအဲ့လိုမမြင်တော့ဩလောကမှာဆိုတော့နာမ်နဲ့ရုပ်ပဲရှိတယ်ဟုတ်လားသုံးဖို့အမှတ်ခံရတဲ့အာယုနဲ့မှတ်တဲ့သဘောတရားပဲရှိတယ်ဒီနှစ်ခုကအလွတ်အာဒီအတ္တဆိုတာမျိုးပုဂ္ဂိုလ်တ attva ဆိုတာမျိုးမရှိဘူးဆိုတာလည်းပဲသူမြင်လာဒါသူဝိပဿနာရှုရင်မြင်လာတာကိုဆိုလို့တခြားကရုပ်ပြီးတော့အနိစ္စဒုက္ခနဲ့တည်းရုပ်ပြီးတော့ဟိုသူသိခိုင်းတာမျိုးကိုမဆိုလို့ဘူးနော်တရားအထုတ်လည်းအဲ့ဒါလည်းသတိထားရတယ်ဟုတ်လားဟိုရုပ်ပြီးတော့အထုတ်သိခိုင်းပြီးတော့ဒါကိုကိုကိုသိတယ်ထင်သွားကြတာတွေလည်းရှိတယ်အနိစ္စဒုက္ခနဲ့တည်းရုပ်ပြီးတော့တကယ်တော့ဟိုကိုယ်တိုင်မြင်မှာဟုတ်နော်သဘောတရားကိုကိုယ်တိုင်ဉာဏ်နဲ့မြင်မှာဒါမှကိုယ်ဉာဏ်အဖြစ်ဖြစ်တာအဲ့ဒီလိုအနိစ္စဒုက္ခအနတ္တကိုသိမြင်တဲ့ဉာဏ်ကိုဘာလို့ခေါ်လဲဝိပဿနာသမ္မာဒိဋ္ဌိလို့ဒီလိုခေါ်တယ်။ဒါပြန်ဝိပဿနာသမ္မာဒိဋ္ဌိဟာလောကီလားလောကုတ္တရာလားဆိုရင်ဘယ်နဲ့ပြောမလဲ။လောကီလို့ခေါ်ရတာပေါ့နော်။ဟိုလောကုတ္တရာဆိုတာကမဲ့ကူမှလောကုတ္တရာလို့ခေါ်တယ်။ဟုတ်လားမဲ့မရောက်ခင်ကဘာလို့လောကီ။အဲ့တော့ဒါလောကီသမ္မာဒိဋ္ဌိဝိပဿနာသမ္မာဒိဋ္ဌိတဲ့။နောက်တစ်ခုကတော့မက္ခတမ္မာဒိဋ္ဌိဒါကမက်အခက်အကျမှာမက်စိတ်အခက်အကျမှာဖြစ်တဲ့ဉာဏ်ပေါ့ပညာတမ္မာဒိဋ္ဌိကိုမက္ခတမ္မာဒိဋ္ဌိလို့ခေါ်တယ်ခုနပြောခဲ့ပြီဒီတရားတိရတဲ့အခက်အကျမှာအဲဒီယောဂီရဲ့စိတ်ထဲမှာတန်တန်မှာဘာဖြစ်တယ်မက်စိတ်ဆိုတာဖြစ်တယ်အဲဒီမက်စိတ်နဲ့အတူတကွာမက်ခင်7ပါးဖြစ်တယ်အဲဒီမက်ခင်7ပါးထဲမှာဘာပါတော့တမ္မာဒိဋ္ဌိပါအဲ့ဒီတမ္မာဒိဋ္ဌိကိုမက္ခတမ္မာဒိဋ္ဌိလို့ခေါ်တယ်။ဒါပြင်အဲ့ဒီမက္ခတမ္မာဒိဋ္ဌိကတော့လောကုတ္တရာတမ္မာဒိဋ္ဌိဟုတ်လားလောကီတမ္မာဒိဋ္ဌိမဟုတ်ဘူး။အဲ့ဒါကမက္ခတမ္မာဒိဋ္ဌိအဲ့ဒီမက္ခတမ္မာဒိဋ္ဌိကတော့ ग्वा မြားနေရတာမဟုတ်ဘူး။ဒီဝိပဿနာတမ္မာဒိဋ္ဌိကို ग्वा မြားပြီးတော့အဆုံးရောက်သွားတဲ့အခါမှာအဲ့ဒီမက္ခတမ္မာဒိဋ္ဌိကိုရတော့နောက်တစ်ခုကတော့ဖလတမ္မာဒိဋ္ဌိတဲ့ဖလဖလဖိုးပေါ့လေတမလို့ဖလတမာဒိဋ္ဌိဆိုတာကတော့ဖိုးစိတ်အခက်အကျမှာဖြစ်တဲ့တမာဒိဋ္ဌိခုနတရားတို့ရတဲ့အခက်အကျမှာပထမဆုံးမက်စိတ်ဖြစ်တယ်အဲ့ဒီမက်စိတ်နောက်ဇက်တိုက်ပဲဖိုးစိတ်ဆိုတာဖြစ်ဖိုးစိတ်နှစ်ကြိမ်တော့၎င်းသုံးကြိမ်တော့၎င်းဖြစ်အဲ့ဒီဖိုးစိတ်အခက်အကျမှာဖြစ်တဲ့မက်ခင်စစ်ပါတဲ့မှာပါတဲ့တမာဒိဋ္ဌိကိုဖလတမ္မာဒိဋ္ဌိလို့ခေါ်တယ်။နားလည်ပြီနော်။အဲ့တော့မေဃတမ္မာဒိဋ္ဌိဆိုတာကမက်စိတ်နဲ့အတူတူကဖြစ်တဲ့တမ္မာဒိဋ္ဌိ။ဖ ဖို့ဖလတမ္မာဒိဋ္ဌိဆိုတာကဖို့စိတ်နဲ့အတူတကွဖြစ်တဲ့တမ္မာဒိဋ္ဌိအဲအဲ့ဒီလိုတမ္မာဒိဋ္ဌိဘယ်နှမျိုးရှိလဲ၅မျိုးရှိတယ်ဒါမှမရကံပြန်ပြောတော့ပါဘာလို့၅မျိုးอ่ะကမ္မတကတံတမ္မာဒိဋ္ဌိဟုတ်ပြီသာနာတမ္မာဒိဋ္ဌိဝိပဿနာတမ္မာဒိဋ္ဌိမေဃတမ္မာဒိဋ္ဌိဖလတမ္မာဒိဋ္ဌိအဲတမ္မာဒိဋ္ဌိ၅မျိုးရှိတယ်တဲ့အဲ့ဒီတမ္မာဒိဋ္ဌိ၅မျိုးတဲ့ကအရေးကြီးဆုံးကတော့ဘာလဲဝိပဿနာတမ္မာဒိဋ္ဌိပေါ့ဟုတ်လားဒါအရေးကြီးဆုံးဆိုတာကမိမိတို့အားထုတ်ရမှလည်းပတ်သက်ပြီးတော့အရေးကြီးဆုံးလို့ဆိုတယ်တို့တော့အဲ့ဒီဝိပဿနာတမ္မာဒိဋ္ဌိကလည်းဘယ်ပေါ်မှာအခြေခံရမလဲဆိုရင်ကမ္မတကတာတမ္မာဒိဋ္ဌိကံကံရဲ့အကျိုးကိုယုံကြည်တဲ့အသိဉာဏ်လည်းရှိရတာပေါ့နော်ကံကံအကျိုးကိုယုံကြည်တဲ့အသိဉာဏ်ရှိပြီးတော့ဝိပဿနာတမ္မာဒိဋ္ဌိပွားများအားထုတ်ပြီးတော့ရရဝိပဿနာတမ္မာဒိဋ္ဌိပွားများအားထုတ်ပြီးတော့အားထုတ်ရင်မေတ္တာတမ္မာဒိဋ္ဌိဖလတမ္မာဒိဋ္ဌိဒါဆက်ပြီးတော့ရပါအဲ့ဒီလိုတမ္မာဒိဋ္ဌိ၅မျိုးရှိတယ်အဲ့ဒီတမ္မာဒိဋ္ဌိ၅မျိုးလည်းမှာခုနဝိပဿနာတမ္မာဒိဋ္ဌိနဲ့ပတ်သက်ပြီးတော့ဝိပဿနာတမ္မာဒိဋ္ဌိဆိုတော့ဘာကိုဆိုလို့လဲအနိစ္စဒုက္ခအနတ္တလို့သိတဲ့ဉာဏ်ကိုဆိုတယ်နော်ဘာကိုအနိစ္စဒုက္ခအနတ္တလို့သိတာတော့သာသကားနဲ့ပြောမယ်ဆိုတော့သင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလို့သိတာသင်္ခါရတရားတွေဆိုတော့ဘာလို့ဆိုရင်လောကမှာဖြစ်ပျက်နေတာတွေမှန်တယ်များအလုံးဝသင်္ခါရတရားတွေနော်အဲ့ဒီအနိစ္စဒုက္ခအနတ္တသဘောကိုတကယ်သိနိုင်တာကတော့မြတ်စွာဘုရားပွင့်တဲ့အခါမှာမြတ်စွာဘုရားရဲ့အဆုံးအမကိုရတဲ့အခါမှာဒါတကယ်သိမြင်နိုင်တယ်။စာရီမှာရှိတယ်အနိစ္စသဘောဒုက္ခသဘောဆိုတာဘုရားမပေါ်တော်လဲတဲ့မြင်နိုင်တဲ့အရေးချင်းသိနိုင်တယ်ပေါ်လူတွေမှာဟုတ်လား။ဆိုတော့အနတ္တကတော့မြတ်စွာဘုရားပုံမှန်တာလို့ဒီလိုဆိုတယ်။ဒါပေမဲ့လို့အဲ့ဒီမြတ်စွာဘုရားမပေါ်ဘဲနဲ့မပေါ်တဲ့အချိန်ခါမျိုးမှာသိနိုင်တယ်ဆိုတဲ့အနိစ္စသဘောဒုက္ခသဘောကဘုခုနပြောခဲ့တဲ့ဝိပဿနာအမြင်နဲ့မြင်တဲ့အနိစ္စသဘောဒုက္ခသဘောမျိုးမဟုတ်ဘူး။ဘုရားမပေါ်လဲတာမညာအဖြစ်ဆိုတော့ဒီဘုရောတာမဟုတ်တဲ့လူတွေအနေနဲ့ကြည့်လဲတာမညာအဖြစ်ဆင်းရဲတယ်ဆိုတဲ့သဘောသူတို့လည်းအဲဒီမမြဲဘူးဆိုတဲ့သဘောသူတို့လည်းနားလည်တာပေါ့ဟုတ်တယ်မလား။လူချင်းတွေ့ရယ်ဆယ်နှစ်လောက်ကြာမှတွေ့တယ်ဟာမင်းကြောင်းလဲသွားလိုက်တာဆိုတာအနိစ္စသဘောပဲ။ဟမ်။ဒါဝိပဿနာတရားအထုပ်ဖို့လိုသေးလားမလို့ပါဘူးနော်ဒါဒါသိဖို့ကဘာမှလို့ဖို့မလို့လူတယောက်ကြည့်လိုက်မြင်လိုက်ဟာမင်းတော်ကြောင်းလဲသွားပြီနော်မင်းအိုးလာပြီစတဲ့ဖြစ်ဒါအနိစ္စသဘောတရားဒါသိတယ်ပေါ့ဟုတ်လားဒုက္ခသဘောတရားလည်းဩကိုဒါတစ်ခုခုဖြစ်တယ်နော်ခုနကခလုတ်တိုက်မြင်လဲနာတော့လဲဒုက္ခသဘောတရားသိတယ်အသိဉာဏ်စရာတွေ့တယ်သိဆင်းရဲတယ်ဒုက္ခသဘောတရားသိတယ်အဲ့ဒီလိုသိတဲ့အနိစ္စသဘောဒုက္ခသဘောကတော့ဟုတ်ပါတယ်မြတ်စွာဘုရားမရှိလဲသိနေတာပဲဖရတရားမသိလဲသိနေတာ။ဒါပေမဲ့လို့အခုတကယ်ဒီဒီဝိပဿနာနဲ့မြင်တဲ့အမြင်မျိုးဟိုအနိစ္စဆိုရင်လည်းပဲခဏတိုင်းခဏတိုင်းဖြစ်ပြနေတာကိုမြင်တာ moment to moment impermanent ဟုတ်ပါလားခုနလိုဟိုတန်းအစီကြီးနဲ့ဆယ်နှစ်ကြာမှမင်းပြောင်းလဲသွားတာမျိုးကိုဆိုလို့ရမဟုတ်ဘူးပြောနေတာအခုတကားပြောနေအခိုက်တန်းမှာကိုတခါနဲ့တခါနဲ့တခါနဲ့တခါနဲ့မတူဘူးပြောင်းလဲတောင်းလဲပြီးတော့ဖြစ်ပြဖြစ်ပြဖြစ်နေတာသဘောကိုသိတာမျိုးကိုဆိုလို့တဲ့အနိစ္စသဘောဒါဒုက္ခဆိုရင်ခုနလိုအဲ့လိုဖြစ်ဖြစ်ဒီမြင်တဲ့ခန္ဓာဖြစ်တာပြက်တာကနှိမ့်တဲ့နာသဘောတရားကြီးရတဲ့ခါတဲ့လိုမြန်နေပေါ်လာပြီးတော့မြင်တာမျိုးကိုဆိုလို့တာအဲအနတ္တဆိုတာကတော့ဟိုမြတ်စွာဘုရားမပေါ်ရင်အဲ့ဒီအနတ္တဆိုသကလုံးကိုတောင်မှကြားရဖို့မလွယ်ဘူးဒါတော့အမှန်ပဲဘယ်ဘာသာမှဆိုကြည့်လိုက်ရင်အတ္တရှိတာကြီးပဲနော်ဆိုးရှိတယ်ဟုတ်တယ်မလားဘာလဲသူတို့ခေါ်လိုက်ကြည့်သေးတယ်သူဘာသာအလိုက်လေဒီဆိုးကသူတို့ကဘယ်တော့မှလက်မလို့ဘူးတိတိဘာသာတွေမှာအဲဘုရားဘာသာကြမှာစိုးကလုံးဝပြုတ်တော့တာ။ဒါမြတ်စွာဘုရားကတော့စိုးဆိုတာမရှိဘူး။နော်။အေးဘာကမလဲ။စိတ်ကူးထဲမှာသာရှိတဲ့သဘောတရားမျိုးပေါ့။တကယ်အကောင့်ထဲနဲ့မရှိဘူး။ဆိုပြီးတော့မြတ်စွာဘုရားကဒါကိုထုတ်ဖို့ပြီးတော့ဟောကြားတော်မူတယ်။အဲတော့မြတ်စွာဘုရားဟောထုတ်ဖို့ဟောကြားတော်မူတဲ့အချိန်ခါတုန်းကဟိုအိန္ဒိယမှာဆိုရင်ဟိန္ဒူဝါဒတို့မြမနာဝါဒဆွမ်းမုန်းနေတဲ့အချိန်ပေါ့ဟုတ်လားအဲဒီမြမနာဝါဒဆိုတာကအခုတော့ဟိန္ဒူဝါဒခေါ်တာပေါ့တို့ကတော့အတ္တပဲဘာဖြစ်စေအတ္တပဲအဲအတ္တကိုဒါမဟုတ်ဘူးအတ္တဆိုမရှိဘူးအနတ္တပဲလို့ဒါမြတ်စွာဘုရားကဟောတာဒါကြောင့်မို့မြတ်စွာဘုရားပေါ်မှမြတ်စွာဘုရားရဲ့တရားတော်ကိုသိမှလာရင်အနိစ္စဒုက္ခအနတ္တကိုအမှန်အကန်အတိုင်းသိနိုင်တယ်တို့မဟုတ်ရင်တော့ဒါမသိနိုင်ဘူး အဲ့ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကဘာတခုဟောထားတာရှိလို့ဆိုတော့မြတ်စွာဘုရားတွေလောကမှာပွင့်တည်ဖြစ်စေတဲ့မြတ်စွာဘုရားတွေမပွင့်တည်ဖြစ်စေတဲ့ဒီသဘောတရားကတော့အမြဲတမ်းရှိနေတာပဲတဲ့ဘာလဲဆိုရင်သင်္ခါရတရားတွေကအနိစ္စမမြဲဘူးဆင်းရဲတယ်အတ္တမဟုတ်ဘူးဆိုတာအဲ့တော့ဒီအနိစ္စဒုက္ခအနတ္တသဘောကိုမြတ်စွာဘုရားကဖန်ဆင်းရတာမဟုတ်ဘူးမြတ်စွာဘုရားကလောက်တာမဟုတ်ဘူးဒီသဘောတရားဟာသူ့ဘာသူကြည့်နေတာလောကကြီးမှာဒါမှမဟုတ်တတ်တော်တွေကမမြင်နိုင်ဘူးဒီသဘောတရားကိုဖုံးသွင်းနေတော့ပေါ့လေဟုတ်လားဟိုခုနပြောတဲ့မောဟအဝိဇ္ဇာဖုံးသွင်းတာတော့တတ်တော်တွေကမမြင်နိုင်ဘူးဖြစ်နေတယ်အဲ့ဒီခါမှာမြတ်စွာဘုရားကမြတ်စွာဘုရားတဆူပွင့်လာပြီးတဲ့နောက်မြတ်စွာဘုရားကိုတော်တိုင်ဒါကိုတွေ့ရှိပြီးတဲ့နောက်အဲတတ်တော်တွေကတစ်ခက်ဟောပြတော့မှာအဲ့တော့မြတ်စွာဘုရားကဘာခေါ်လဲ discover ပေါ့ဟုတ်လားဒါကို discover ဖြစ်သူကတော့ငကူကရှိပြီးသားသဘောတရားပဲဒါမှမဟုတ်လူတွေကမမြင်တော့မရှိသလိုဖြစ်နေဒါကိုမြတ်စွာဘုရားပွင့်လာပြီးတော့မိမိကိုယ်ပိုင်ဉာဏ်နဲ့ထိုးတင်သိမြင်ပြီးတော့တစ်ဆင့်အဲတတ္တဝါတွေကိုဟောကြားတော့မှုလဲအဲဒါလည်းပတ်ထည့်ရမှာဒါကြောင့်မို့မြတ်စွာဘုရားကဘယ်တော့မှ monopolize မလုပ်ဘူးနော်ဒါကငါဖန်ဆင်းတာကအဲငါလုပ်လို့ဒီဒါတွေဖြစ်တာလည်းဒီလိုမဟုတ်ဘူးဟုတ်လားမြတ်စွာဘုရားက just it is discover ပဲငကူရှိပြီးသားကိုထုတ်ဖို့တွေ့ရှိတာဟောလိုပဲပေါ့ကွာဗာလေမင်းတို့ law of gravitation လို့ဟမ်ကဘာရိသဖြစ်တဲ့ကဒီ law of gravitation ရှိကြတာမဟုတ်လားဒါပေမဲ့လူတွေကမသိကြကြဘူးဆိုတာနော်နောက်ဗာလေစာအိတ်တဲ့ newton သူတို့ဗာတက်တော့ဗာလေတို့ကဗမာပြည်မှာတော့လည်း apple ဆိုတက်တော့ဒီလိုပြန်လေးရှိတယ်ကွာနော်ပန်းလေးရောဟုတ်လားပန်းလေးလေးသူကောင်းမပြုတ်ကြတယ်ဆိုတာပဲဟုတ်ဟုတ်တော့သိဘူးဟုတ်လားအဲ့ဒါနဲ့သူကစဉ်းစားပြီးတော့ဒီ law of gravitation သူကတွေးရှိသွားတယ်အဲ့တော့သူကြောင့် log gravitation ပေါ်တာမဟုတ်ဘူးဟုတ်တယ်မလားအဲဒီ log ဟာသူ့ဘာသူငိုတဲ့ကဘာကြီးစပေါ်လာတဲ့အစီရိသားပဲဒါမှမဟုတ်သူကစပြီးတော့ဒါသိမြင်တွေ့ရှိပြီးတော့ထုတ်ဖော်လိုက်တာဒါအဲ newton ရဲ့ law ဆိုပြီးတော့ဒါနာမည်တစ်ချိန်နဲ့အခုထိအောင်လက်ခံနေရအဲအဲ့ဒါမျိုးလို့ပါပဲဒီအနိစ္စဒုက္ခအနတ္တသဘောတရားဆိုတာအဲညတ်စွာဘုရားကဖန်ဆင်းတာမဟုတ်ဘူးနော်ငိုရှိပြီးသားပဲဒါပေမဲ့လို့ဒါကွယ်ခွက်နေတဲ့ဖုံးကွယ်နေတဲ့ခါမှာမြတ်စွာဘုရားပွင့်လာတော့ဒါကိုထုတ်ပေါ်လာ။ဒါကြောင့်မို့ဒီအနိစ္စဒုက္ခအနတ္တသဘောတရားဆိုတာအမှန်တော့ဘုရားဘာသာသဘောတရားလို့တော့ပြောဖို့မဟုတ်ပါဘူး။ဒါအလုံးလောကမှာရှိတဲ့တတ္တဝါသင်္ခါရပေါ့လေနော်။လောကမှာရှိတဲ့တတ္တဝါအလုံးဒီပစ္စည်းအလုံးရဲ့ common character တွေရှိဟုတ်လား။အများနဲ့ဆက်ဆံတဲ့သဘောတရားဘယ်လိုတတ်တော်ပဲဖြစ်ဖြစ်ဘယ်လိုတည်ရှိလဲဖြစ်ဖြစ်အနိစ္စဒုက္ခအနတ္တသဘောတရားရှိတာအကြည့်ပဲအဲ့ဒါဒီအနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာ3မျိုးသဘောတရားဟာသင်္ခါရအလုံးနဲ့သက်ဆိုင်တဲ့သဘောတရားအဲ့ဒါအဲ့ဒီသင်္ခါရအလုံးနဲ့သက်ဆိုင်တဲ့သဘောတရားကိုဒီတကယ်ဝိပဿနာတရားအားထုတ်ပြီးတော့မှသာသိမြင်နိုင်တယ်စာဖတ်ပြီးတော့သိမယ်နော်တရားနားထောင်ပြီးတော့သိမယ်ဒါကတော့မှတ်တဲ့အတိပေါ့တင်ညာတိလို့ခေါ်တယ်မှတ်တဲ့အတိနဲ့တော့သိမှာပေါ့ဟာအခုနားထောင်ပြီးရင်ပြောတတ်မယ်ပေါ့ဟုတ်လားဒါပေမဲ့လို့တကယ်ကိုယ်တိုင်မြင်လို့သိဖို့ကိုယ်တိုင်သိဖို့ဆိုတာကတော့ကိုယ်တိုင်အားထုတ်ယူမှပဲရအောင်အာမတုပဲနဲ့ကတော့ကိုယ်တိုင်မသိဘူးပေါ့နော်ဆန်ဖရန်စစ္စကိုကိုယ်တိုင်မရောက်ဘဲနဲ့ဝေးရနေပြီးတော့စာအုပ်ဖတ်ပြီးတော့သိတယ်နဲ့သိနေတယ်ဒါသူကိုယ်တိုင်သိမှဟုတ်တယ်ဟုတ်လားအဲကိုယ်တိုင်ရောက်တော့မှဩဆန်ဖရန်စစ္စကိုဆိုတာဘယ်လိုမျိုးပါလားဆိုတာသိတယ်အဲအဲ့လိုအတိဟိုမရောက်ခင်ကသိတဲ့အသည့်နဲ့ရောက်လာပြီးတော့မှသိတဲ့အသည့်ကွာခြားတယ်လို့ပဲစာဖိုက်ပြီးတော့စာဖိုက်ယူနေသိထားတဲ့အသည့်နဲ့ကိုယ်တိုင်တရားထိုင်လို့တွေ့ရှိလာတဲ့အသည့်ဒါကွာခြားလိုက်တာ။ကောင်းပြီအဲ့တော့အဲ့ဒါတမ္မာဒိဋ္ဌိနော်တမ္မာဒိဋ္ဌိကဘယ်နှမျိုးတဲ့၅မျိုးအဲ့တမ္မာဒိဋ္ဌိ၅မျိုးကိုနားလည်ပါစီပေါ့လေ။ပို့ဖို့ပြောမှဆိုတော့တမ္မာဒိဋ္ဌိဆိုမှန်ကန်တော့အမြင်ပေါ့အမြင်မှန်ကြည့်ရမယ်ဘာပဲလို့လို့လဲအမြင်မှန်ကြည့်မှဖြစ်မယ်နော်တကယ်လေးလေးနဲ့နဲ့ကြံခံရပြောမယ်ဆိုရင်တမာဒိဋ္ဌိဆိုတာကံကံရဲ့အကျိုးကိုသိမြင်တဲ့သဘောတရားနော်ဇံသဘောတရားနေသဒုက္ခနတ္တကိုသိမြင်တဲ့သဘောတရားနိဗ္ဗာန်ကိုသိမြင်တဲ့သဘောတရားနောက်ဟာလည်းပဲနိဗ္ဗာန်ကိုသိမြင်တဲ့သဘောတရားဒီသဘောတရားတွေကိုတမာဒိဋ္ဌိလို့ခေါ်တယ်ဒါမှမဟုတ်ခြုံလိုက်တဲ့အခါကျတော့မြတ်စွာဘုရားဟိုချက်ပြီးတော့ဟောထားတဲ့တရားအရာဆိုတော့ဒုက္ခသစ္စာကိုသိခြင်းသမုဒယသစ္စာကိုသိခြင်းနိရောဓသစ္စာကိုသိခြင်းမေဃတစ္ဆာကိုသိခြင်းဒီတစ္ဆာလေးပါးကိုသိတာကိုသမာဓိတ္တိလို့ခေါ်တယ်။အဲတချို့နေရာတွေကျတော့အဝိဇ္ဇာကိုအဝိဇ္ဇာဆိုတရားရဲ့ကြောင်းပြ။အဝိဇ္ဇာကိုဖွင့်တဲ့အခါကျတော့ ကိစ္စ၄ပါးမသိတာတန်တရာရဲ့အရှိအဆုံးမသိတာနောက်အဆုံးမသိတာရှေ့အဆုံးနောက်အဆုံးမသိတာပဋိစ္စသမုပ္ပါဒ်မသိတာဒါကိုအဝိဇ္ဇာမိစ္ဆာဒိဋ္ဌိပေါ့နော်အဝိဇ္ဇာလို့ခေါ်တယ်လို့ဆိုတော့အဲ့ဒါကြောင်းဉာဏ်ပြန်လိုက်ရင်တန်တရာရှေ့အဆုံးသိတာနောက်အဆုံးသိတာရှေ့နောက်အဆုံးသိတာပြီးတော့ပဋိစ္စသမုပ္ပါဒ်ကိုသိတာဒါတမာဒိဋ္ဌိကိုလည်းပဲဆိုနိုင်တယ်ပေါ့ရှေ့အဆုံးသိတယ်ဆိုတာတကယ်တန်တရာရဲ့အစကြီးကိုသိတာကိုပြောတာမဟုတ်ဘူးဒါတန်တရာရဲ့အစကအဲဘာမှမသိနိုင်ဘူးအဲဒါလွန်ခဲ့တဲ့ခန္ဓာတွေကိုသိတယ်လို့ဆိုနောက်အဆုံးဆိုတာလာမဲ့ခန္ဓာတွေကိုသိတယ်ဟာရှင်းနောက်အဆုံးဆိုတာကနှစ်ခုလုံးကိုသိတာလို့ဆိုလို့ဒါပါအဲဒါဒီမှာအခုပြောတဲ့အတိုင်းဆိုရင်သစ္စာ၄ပါးသိတာကိုဘာလို့ခေါ်လဲသမာဓိတိလို့ခေါ်တယ်ထို့ပြင်တခါသမာဓိတိဆိုတာကံကံကျုပ်ကိုယုံကြည်ပြီးတော့သိတာနော်ဇံအနေနဲ့သိတာအဲဝိပဿနာအားထုတ်ပြီးတော့အနိစ္စဒုက္ခအနတ္တသိတာမဲ့ရပြီးတော့နိဗ္ဗာန်ကိုသိတာဖူဖြစ်ပြီးတော့နိဗ္ဗာန်ကိုသိတာဒါတွေကိုတမ္မာဒိဋ္ဌိခေါ်တယ်အဲ့တော့အဲ့ဒီတမ္မာဒိဋ္ဌိဟာအခုဟိုအတဲမှာလက်ကျင်7ပါးထဲမှာတပါအပါအဝင်ပထမဓမ္မထာ